မြန်မာနိုင်ငံထောင်သုံးရာခုနှစ်ဆယ်သုံးခုနှစ်တော်တယ်လာစားသုံးရက်နေ့ခရစ်တက်ကလေးနှစ်ထောင်ဆယ်တက်ခုနှစ်ဩဂတ်စ်လသုံးစက်တရက်နေ့ဗုဒ္ဓဟူးနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်မြို့နယ်သမိုင်းဝင်ကြကလောက်စီတော်မြတ်ကြီးအနေရှိ ကျန်ကလောပရိယတိစာသင်တိုင်းမဂ္ဂဝိပဿနာဓမ္မရိပ်တာမှာကျင့်ပပြုလုပ်အပ်သောခြောက်ဆန်းငါးခြင်းမြောက်မဂ္ဂဝိပဿနာဒိဋ္ဌာန်တရားစကားမှာမာကနေသစ္စာတရားမြတ်ဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြမောဇေတေဝန်ကျောင်းတော်မှာတရင်သောတော်မူနေတဲ့အချိန်ခါမှာ တော်ရီမြတ်တော်ရင်ကတရားလာရောက်နာကြားတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂามိမညာအနာဂามိမညာရဟတမညာမြတ်အတိတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့ သောတာပတ္တိမညာမြာယနေညပါစေသကရာဂามိမညာမြာယနေညပါစေအနာဂามိမညာမြာယနေညပါစေအရဟတမညာမြာယနေညပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမီးစီစဉ်ကိုစတင်မှာဖြစ်ပါတယ်ဝိပဿနာတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်များဟာ အမှန်ကိုအမှန်တိုင်းမြင်ဖို့လိုပါတယ်အမှန်ကိုအမှန်တိုင်းသိဖို့လိုပါတယ်အမှန်ကိုအမှန်တိုင်းမမြင်ဘူးအမှန်တိုင်းမသိဘူးဆိုရင်ဝိပဿနာဉာဏ်မဖြစ်ဘူးဒါရေးကြည့်ပါတယ်ကြည်တာကြည့်နေတဲ့အမှန်သိရှိတဲ့အမှန်တရားအတိုင်း
မမြင်ဘူးမသိဘူးဆိုရင်အချိန်ကုန်လူပန်းတာပဲရှိတယ်ဒါဝိပဿနာရှုတယ်ဆိုတာဟာယုတ်ဆိုတဲ့ဟောဒီကိုယ်ကာယကာယကံရဲ့ဆောင်ရွက်မှုဆိုတဲ့ထိုင်ရင်အရိယာပုံကြီးကြည့်ပြီးတော့ဒီယောဂီတော့တရားတွေအများကြီးကိန်းနေမှာပဲလို့ဒီလို ယူဆလို့မရဘူးသူ့ရဲ့တန်တာမှာသူ့ဉာဏ်နဲ့အမှန်တရားကိုဘလောက်သိနေတယ်လဲဘလောက်မြင်နေတယ်လဲဒီပေါ်မှာမူတည်ပြီးတော့မှဆုံးဖြတ်ရမှာထိုင်နေတာကြည့်ရုံနဲ့ဝိပဿနာဖြစ်ပြီလို့ပြောလို့မရပါဘူးထိုနည်းတူစားပါပဲတဏှာကြီးနှစ်နာရီစသည်ဖြင့် ကြာကြာထိုင်နိုင်ရုံနဲ့လည်းပဲအမှန်ကိုမှန်တမ်းမမြင်ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ကိန်းနေတဲ့ယောဂီပုဂ္ဂိုလ်မဖြစ်နိုင်ဘူးတမာတိတော့ဖြစ်ကောင်းဖြစ်တယ်ဒါပေမဲ့ဝိပဿနာမဖြစ်ဘူးဝိပဿနာဖြစ်ဖို့ဆိုတာကတဏှာကြီးပဲထိုင်ထိုင်နှစ်နာရီပဲထိုင်ထိုင် အဲ့လိုမထိုင်နိုင်လို့နာယီဝဲပဲထိုင်ထိုင်စကားမိနစ်ပဲထိုင်ထိုင်အဲ့ဒီအချိန်ကလေးအတွက်မှာအမှန်ကိုမှန်တည်းသိနေရမယ်ကိလေသာချမ်းမွေမဲ့နဲ့ဝိပဿနာဉာဏ်စင်စက်မပြတ်ဖြစ်နေရမယ်ဉာဏ်စင်တန်းနေရမယ်အဲ့ဒါမှဝိပဿနာရဲ့အရှင်အားကောင်းတာထိုင်နေုံနဲ့ ဒီပုဂ္ဂိုလ်မှာတော့ဝိပဿနာဉာဏ်တွေအတော့အားကောင်းနေပြီရှုဝါးတွေတော့ကောင်းနေပြီလို့အဲ့ဒီလိုယူဆလို့မရပါဘူးအဲ့ဒါကြောင့်မို့လို့ဝိပဿနာဉာဏ်ဆိုတာဟာကာယကံဝစီကံမနောကံသုံးမျိုးထဲမှာမနောကံရဲ့အလုပ်ပဲဟုတ်ရလားကာယကံ အနေထားကိုကြည့်ပြီးတော့လည်းအတိအကျဆုံးဖြတ်လို့မရဘူး။သူပြောနေတဲ့ပြောကြားချက်တွေကိုကြည့်ပြီးတော့လည်းနားထောင်ပြီးတော့လည်းပဲအတိအကျဆုံးဖြတ်လို့မရဘူး။
သုတ္တန္တမှာစိတ်ထဲမှာဉာဏ်ဘလောက်ကိန်းနေတယ်လဲအမှန်ဘလောက်မြင်နေတယ်လဲအဲ့ဒီအပေါ်မှာကြည့်ပြီးတော့အကဲခတ်ရမှာအဲ့ဒီလိုအကဲခတ်ဖို့ကြတော့သူများကအကဲခတ်တာတဲ့ကိုယ်ကိုယ်တိုင်အကဲခတ်တာကပို့ပြီးတော့တိတိကျကျမှန်ကန်မှုရှိနော်ဘုန်းကြီးတို့ကဟောပေးနေတာကဘုန်းကြီးတို့ယောဂီတွေအတွက်ကိုယ်တန်တာမှာဖြစ်နေတဲ့သဘာဝတရားကလေးတွေကိုသိနေတဲ့အသိကိုမြင်နေတဲ့အမြင်ဘယ်လိုသိတယ်ဘယ်လိုမြင်တယ်ဘယ်လိုသိရင်မှန်တယ်ဘယ်လိုမြင်ရင်မှန်တယ်ဆိုတော့တိုင်းတာဖို့အတွက်ဘုန်းကြီးတို့ကပြောပြပေးနေတာထောင်နေရတာပါပဲမဟုတ်ဆရာတော်ဘုရားကြီးကလည်းပဲဘုန်းကြီးတို့ယောဂီများအတွက်မိမိတဏ္ဍာမှာဖြစ်ပေါ်နေတဲ့ဉာဏ်ရဲ့အဆင့်ပဲဆင်းရောက်ပြီဆိုတာကိုကိုယ်တိုင်သိဖို့ဆိုတာကကိုမှတပါကျန်တဲ့ပုဂ္ဂိုလ်တရားရဲ့စေကိုသိနိုင်တဲ့ဉာဏ်အပင်ကြီးရှိတဲ့ပုဂ္ဂိုလ်များမှတပါဘယ်လိုမှမသိနိုင်ဘူးအဲ့ဒါမှလားတရားရဲ့စေကိုသိနိုင်တဲ့ဉာဏ်အပင်ကြီးရှိတဲ့ပုဂ္ဂိုလ်များတော့သိနိုင်တယ်ကျန်တဲ့ပုဂ္ဂိုလ်မသိနိုင်ဘူးအဲ့ဒီလိုမသိနိုင်တဲ့အတွက်မိမိတဏ္ဍာမှာဖြစ်ပေါ်နေတဲ့ဉာဏ်ရဲ့အဆင့်ကိုသရဝကသမဗေဒာနဲ့ကိုယ်ကိုယ်တိုင်ဆုံးဖြတ်တာနဲ့ဘယ်ကပို့ပြီးတော့တိတိကျကျမှန်မလဲကိုယ်ကိုယ်တိုင်ဆုံးဖြတ်ပေးတာကတိတိကျကျမှန်တယ်မဟုတ်ဆရာတော်ဘုရားကြီးလည်းဒီတိုင်းပဲအမေ့ရှိသွားတယ်နော်အဲဒါကြောင့်မလို့ကိုယ်ကိုယ်တိုင်ဆုံးဖြတ်ဖို့ရန်အတွက်အဓိကစံထားရမှာကမြတ်စွာဘုရားဟောထားခဲ့တဲ့တရားတော်တွေဒါဂေါတိကဆန်ထားရမှာပဲသေဒနာတော်နဲ့ဘလောက်ကန့်ညီတယ်လဲမကန့်ညီဘူးလဲဒါဂေါတိကဆန်ထားရမှာသို့တော်ဘုန်းကြီးတို့ပရိသတ်တွေကမြတ်စွာဘုရားဟောတာတွေသေဒနာတော်တွေကိုကိုယ်ကိုယ်တိုင်ကြည့်နိုင်တဲ့စွမ်းရည်နားလည်နိုင်တဲ့စွမ်းရည်မရှိကြဘူးအဲဒီလိုမရှိတဲ့အခါကျတော့နားလည်တဲ့ပုံစံတွေကပြန်ပြီးတော့ပြောပြပေးရတယ်အဲဒီလိုပြောပြပေးတဲ့အခါမှာမြတ်စွာဘုရားဟောတာတွေသေဒနာတော်ရဲ့သေဒနာတော်မှာပါတဲ့အဆိုအရကောမိမိကိုယ်တိုင်တွေးကြုံလာကြတဲ့တွေးကြုံအရကောဒါလေးတွေနဲ့ပေါင်းစပ်ပြီးတော့ဘုန်းကြီးတို့ဝိပဿနာတရားဟောတဲ့ပုံစံတွေကဟောပေးရတာပဲမိမိရဲ့အတွေးကြုံမရှိဘဲနဲ့စာသက်သက်နဲ့လည်းပဲဘုန်းကြီးတို့ပရိသတ်တွေယောဂီတွေကိုသဘောပေါက်အောင်ပြောပြဖို့မလွယ်ဘူးနော်ဘာဖြစ်လို့တော့စကားကစာတဲ့သဘောပေါက်ပေါက်လို့မှတရားအကွင့်ကြီးရောပါတယ်ဆိုမှဘုန်းကြီးတို့ကဘုန်းကြီးတို့ယောဂီတွေကိုစာတဲ့ပြောပြနေတယ်ဖိနပရိသတ်တွေပဲနားလည်မလဲเนาะအဲ့ဒီတော့ဘာလို့ရသလဲမိမိဆရာသမားများရဲ့ဟောကြားချက်များမိမိကိုယ်တိုင်ရဲ့တွေ့ကြုံများဒါလေးတွေနဲ့ပေါင်းစပ်ပြီးတော့မြတ်စွာဘုရားရဲ့ဒေသနာတော်နဲ့မတိတ်မဆောင်ရအောင်ဘုန်းကြီးတို့ကပြောပြပေးနေရတာပေါ့အဲ့ဒါလေးတွေကိုကြည်ပြီးတော့မှမိမိရှုနေမှတ်နေတဲ့ရှုမှတ်မှုလေးတွေဟာမှန်သလားမှားသလားစသည်ဖြင့်ဒါလေးတွေတိုက်တာပြီးတော့ကိုယ်တိုင်ဆုံးမကျချရပါအဲဒီလိုဆုံးမကျချရမှာဆက်ချကြည့်လိုက်တဲ့အခါကျတော့မှမိမိမြင်လိုက်တဲ့အမြင်ဒီမှန်ရင်လည်းမှန်တယ်မမှန်ရင်လည်းမမှန်ဘူးဘယ်ဆင်းရောက်ရင်ရောက်ပြီဘယ်ဆင်းမရောက်ရင်မရောက်သေးဘူးစသည်ဖြင့်ကိုယ်ကိုယ်တိုင်သဘောပေါက်သွားကြမှာဖြစ်ပါတယ်နော်အဲဒီတော့ဘုန်းကြီးတို့ယောဂီတွေရဲ့အဆင့်ကိုတရားဘာကသတ်မှတ်ပေးတာတဲ့ကိုယ်ကိုယ်တိုင်သတ်မှတ်တာကပို့ပြီးတော့မှန်တာပေါ့ဟုတ်တယ်မလားအဲ့ဒီတော့မိမိရဲ့ဉာဏ်ဟာဝိပဿနာဉာဏ်ဘယ်ချိန်မှဖြစ်တယ်လဲဘယ်လိုမြင်မှဝိပဿနာဉာဏ်ဖြစ်တယ်လဲဒါသိရေးကြည့်ပါလေ။ဒါကြောင့်ဘုန်းကြီးတို့ကလည်းပဲဘုန်းကြီးတို့ယောဂီတွေကိုဟောတဲ့နေရာမှာဝိပဿနာရဲ့ခက္ကနာကလေးကိုပဲအမျိုးမျိုးလှက်ပတ်ပြီးတော့ပြောပြနေတာပဲ။နော်။အားလုံးခြုံပြီးတော့ကြည့်လိုက်ရင်ဘုန်းကြီးတို့ဟောတဲ့တရားဟာအများကြီးမရှိဘူး။သစ္စာလေးပါခွင်တဲ့ကနေပဲအများအားဟောနေတာပဲတနေ့တည်းမျိုးလှက်ပတ်ပြီးတော့သာဘလောက်ပဲပြောနေပေမဲ့လို့လည်းပဲကောက်ချက်ချကြည့်လိုက်တော့ဒီလိုင်းကြောင်းပဲเนาะအာတနေ့လာလဲဝိပဿနာတနေ့လာလဲဝိပဿနာဘာထူတာမှတ်လို့ပဲလို့ထင်ကောင်းထင်ပါလိမ့်မယ်ဝိပဿနာလုံးနေတဲ့ပုဂ္ဂိုလ်တယောက်ဟောဝိပဿနာနဲ့ပတ်သက်တဲ့တရားနာနေရမယ်ဆိုရင်ဘလောက်ပဲနာရနာရတိတ်တိတ်နိုင်စရာအကြောင်းမရှိဘူးဟုတ်တယ်မဟုတ်လားဝိပဿနာအကြောင်းဟောနေတဲ့သစ္စာအကြောင်းဟောနေတဲ့တရားကို မနာခြင်းမှာဘူးညီးငွေပါတယ်ဆိုရင်ဒီယောဂီတွေဝိပဿနာလမ်းကြောင်းမကိုယ်တိုင်မရောက်လို့ပဲလို့သာမှတ်ပါဝိပဿနာလမ်းကြောင်းမကိုယ်တိုင်ရောက်နေတဲ့ယောဂီတွေဘယ်တော့မှမညီးငွေဘူးနော်ဘယ်တော့မှမညီးငွေဘူးညီးငွေတယ်ဆိုတာဟာဝိပဿနာလမ်းကြောင်းပေါ့မရောက်သေးလို့မရောက်သေးရင်ရောက်အောင်ကြိုးစားပြီးတော့တက်ပြေးကြရမှာပဲဟုတ်လားအဲ့ဒီတော့ဘုန်းကြီးတို့ကတတ်နိုင်တာကဘုန်းကြီးတို့ယောဂီများအတွက်ဘယ်လိုရှင်းရင်မှန်မယ်ဘယ်လိုရှင်းရင်မှားမယ်ဆိုတော့ရှုပုံရှုနည်းကိုနားလည်အောင်ရှုတတ်အောင်ကိုမြင်ထားတဲ့မြင်မှန်တယ်မှားတယ်ဆိုတာကိုတိုင်တာနိုင်အောင်ပဲဘုန်းကြီးတို့ကအကြံပေးလို့ရတယ်ဘုန်းကြီးတို့ယောဂီများရဲ့ဉာဏ်ကိုဘုန်းကြီးတို့ကဆွဲတင်ပေးလို့မရဘူးကိုယ်တိုင်တင်မှရမှာဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ရှုနည်းမှန်နည်းနဲ့ပတ်သက်လို့အမှန်မြင်ရမယ်အမှန်မြင်တာနဲ့ပတ်သက်လို့ဘယ်တိုင်းတာအထိဘယ်လိုမြင်မှအမှန်မြင်ခေါ်တယ်လဲမြတ်စွာဘုရားသခင်ကတော်မြတ်ကြီးကခါရကလေးတစ်ပုဒ်ဟောထားတယ်ယံပတ္တိနတ္တံဒိဋ္ဌံယံဒိဋ္ဌံတံနပတ္တိအပတ္တံပိစတိမူလောပိစ္ဆမာနောနမောစတိဒီခါရကလေးဟောပေးထားယံပတ္တိနတ္တံဒိဋ္ဌံမမြင်တဲ့မမြင်ထိုက်တာကိုမြင်နေတယ်မသိတဲ့မသိထိုက်တာကိုသိနေတယ်အဲ့ဒီပုံကတယောက်နော်ပါတယ်လေမမြင်တဲ့မမြင်ထိုက်တာကိုမြင်နေတယ်မသိတဲ့မသိထိုက်တာကိုသိနေတယ်အဲ့ဒါကတယောက်နောက်တစ်ခုကယံဒိဋ္ဌံတံပတ္တယံဒိဋ္ဌံတံနပတ္တိမြင်တဲ့မြင်ထိုက်တာကိုတော့မမြင်ဘူးသိတဲ့သိတဲ့တာကိုလည်းမသိဘူးဒီပုဂ္ဂိုလ်ကတရားဟုတ်တယ်မလားပါတယ်လေမြင်သိမြင်ထိုက်တာကိုမမြင်ဘူးသိတဲ့သိထိုက်တာကိုမသိဘူးဒါကပုဂ္ဂိုလ်တရားနော်ဒီပုဂ္ဂိုလ်เนี่ยမတူဘူးเนาะပရမပုဂ္ဂိုလ်ကမမြင်သိမမြင်ထိုက်တာကိုမြင်တယ်မသိသိမသိထိုက်တာကိုသိဒုတိယပုဂ္ဂိုလ်ကဘာလဲမြင်သိမြင်ထိုက်တာကိုမမြင်ဘူးသိသိသိထိုက်တာကိုမသိဘူးเนาะအဲ့ဒီပုဂ္ဂိုလ်နှစ်ယောက်ဟာနှစ်ယောက်လို့ပြောပေမဲ့လို့လည်းပဲတကယ်တမ်းကျတော့ခေါင်းနဲ့ပန်းပါပဲအတူတူပါပဲဟုတ်တယ်မဟုတ်လားသိသိနာမသိခြင်းသည်မသိသိနာကိုသိနေတာနဲ့အတူတူပဲမြင်သိနာမမြင်ခြင်းသည်မမြင်သိနာကိုမြင်နေတာနဲ့အတူတူပါပဲနော်ဒီတော့လောကကြီးမှာပုရိသင်တို့ရဲ့သဘာဝတတန္တရာလုံးမှာကျင်လည်လာခဲ့ရတာဘာတွေနဲ့ကျင်လည်လာခဲ့ရတယ်လဲလို့မေးရင်အဲ့ဒီမမြင်တဲ့မမြင်ထိုက်တာတွေကိုမြင်နေခြင်းနဲ့ပဲကျင်လည်လာခဲ့ရတာပဲမြင်တဲ့မြင်ထိုက်တာကိုမမြင်ရသေးတာနဲ့ပဲကျင်လည်လာခဲ့ရတာပဲเนาะအသေးအနေနဲ့ပြောမယ်ဆိုရင်သိသိသိထိုက်တာကိုမသိသေးခြင်းနဲ့ပဲကျင်လည်နေခဲ့ရတယ်မသိသိမသိထိုက်တာကိုသိခြင်းနဲ့ပဲကျင်လည်လာခဲ့ရတယ်မသိသိတာကိုသိနေခြင်းဟာလည်းပဲအဝိဇ္ဇာရဲ့တတိသိသိတာကိုမသိခြင်းဟာလည်းပဲအဝိဇ္ဇာရဲ့တတိနော်ဒီတော့ဘုဂဝဆရာတော်ဘုရားကြီးမရှိတော်မူတဲ့ပဋိစ္စသမုပ္ပါဒ်တရားတော်ရဲ့ပေဒါနဲ့တန်းကြည့်လိုက်မယ်ဆိုရင်ဘုန်းကြီးတော်ပရိသတ်တွေယခုဖြစ်နေတဲ့မြင်နေမြင်တတ်တာမမြင်ခြင်းမမြင်တဲ့မမြင်ထိုက်တာမြင်နေခြင်းသည်တရားခံမလို့တယ်လေတရားခံဝိဇ္ဇာပဲဟုတ်လားဒီတော့မိမိတို့ရဲ့တဏ္ဍာမဘဝလန္တာသန္တရာခေလံအစကနေစပြီးတော့အဲ့ဒီအဝိဇ္ဇာတရားကဖုံးကွယ်လာခဲ့တာသန္တရာရဲ့အစကနေစဖုံးကွယ်လာကြတာဒီနေ့ထိဘယ်အချိန်ထိလဲလို့မေးမသိသေးတဲ့အချိန်ထိဟုတ်တယ်မလားဘယ်အချိန်ကျမှအရိအဝိဇ္ဇာကွာသွားတယ်လေသိတဲ့အချိန်ကျမှကွာသွားတာနော်မသိသေးတဲ့မြတ်ကာလဘလုံးဘယ်လိုရှိနေလဲဘယ်လိုရဲ့ဖုံးကွယ်မှုခံရတော့မသိသေးတဲ့မြတ်ကာလဘလုံးအဝိဇ္ဇာမမြင်သေးတဲ့မြတ်ကာလဘလုံးအဝိဇ္ဇာရှိနေတာပဲနော်အဝိဇ္ဇာရှိနေတာပဲအရိလဝိဇ္ဇာရှိနေတဲ့အခါကျတော့ယံပတ္တိနတ္တံဒိဋ္ဌံယံဒိဋ္ဌံနပတ္တိအပတ္တဘိဇ္ဇတိမူလောဘိဇ္ဇာမာနောနမောစတိအပတ္တဘိဇ္ဇတိမူလောအဝိဇ္ဇာရဲ့ဖုံးကွယ်မှုခံထားရလို့မိုက်မဲတွေ့ဝင်နေတဲ့ပုဂ္ဂိုလ်တယောက်သည်မြင်သိနေတာကိုမမြင်သည့်အတွက်သိသိနေတာကိုမသိသည့်အတွက်တနည်းအားဖြင့်ပြောမယ်ဆိုရင်မမြင်သိတာကိုမြင်နေသည့်အတွက်မသိသိတာကိုသိနေသည့်အတွက် အဲ့ဒီကိုမြင်လိုက်ရတဲ့အမှားမြင်အပေါ်မှာတဏှာနဲ့တွေ့တာနေတယ်။ဘာနဲ့တွေ့တာနေတော့တဏှာနဲ့တွေ့တာနေတယ်။အဲ့ဒီလွန်သာတဏှာနဲ့တွေ့တာမယ်ဆိုလို့ရှိရင်တဲ့ဘိဇာမန္နောနာမုဆက်တိဘိဇာမန္နောတဏှာနဲ့တွေ့တာနေတဲ့ပုဂ္ဂိုလ်ရဲ့သတ္တမတွေ့တဏှာနဲ့နှောင်ဖွဲ့ခြင်းခံထားရတဲ့ပုဂ္ဂိုလ်ရဲ့အနေထားသည်ဘယ်တော့မှတန်ត្រာတဲ့ကနေထွံ့မြောက်တဲ့လမ်းစဉ်မတွေ့နိုင်ဘူး။နော်။တန်ត្រာတဲ့ကနေထွံ့မြောက်တဲ့လမ်းစဉ်ဆိုတာကတခြားလားမဲ့ကင်။မဲ့ကင်နေတန်ត្រာမှထွံ့မြောက်ကြောင်းလမ်းစဉ်။ဟုတ်တယ်မလား။မဲ့ကင်သည်တန်ត្រာမှထွံ့မြောက်ကြောင်းဖြစ်တဲ့လမ်းစဉ်။အဲ့ဒီလမ်းစဉ်ဘယ်တော့မှမတွေ့နိုင်ပါဘူးတဲ့။ဘာဖြစ်လို့တော့။နံပါတ်၁ကအဝိဇ္ဇာ။ဟုတ်တယ်မလား။အမှန်ကိုအမှန်တိုင်းမသိတာကအမှားတွေကိုအမှန်လို့ထင်နေတာလေအဝိဇ္ဇာအဲ့ဒီအဝိဇ္ဇာကမိမိတဏ္ဍာမှာကိန်းနေတဲ့အခါကျတော့နော်တဏ္ဍာကအဲ့ဒီအမှားတွေကိုအမှန်ထင်ပြီးတော့တွေ့တာတယ်၊သာယာတယ်၊တမက်တယ်၊နှိမ့်တယ်၊နှောင်ဖွဲ့အဲ့ဒီတဏ္ဍာရဲ့နှောင်ဖွဲ့တဏ္ဍာရဲ့ဆွဲငင်ခံထားရတဲ့ပုံကများသည်ဟောရီတန္တရာကြီးထဲမှာဘယ်တော့မှလုံမြောက်နိုင်တဲ့လမ်းစဉ်မတွေ့နိုင်ပါဘူးလုံမြောက်နိုင်တဲ့လမ်းစဉ်မတွေ့နိုင်ဘူးဆိုတာဘာပြောတာလဲဘယ်တော့မှမဲ့ကင်မဖြစ်ဘူးမဲ့ကင်မဖြစ်ဘူးဆိုတာဘာပြောတာလဲဝိပဿနာဉာဏ်မဖြစ်ဘူးလို့ပြောတာဟုတ်တယ်မဟုတ်လားအဲဒါကြောင့်မလို့ဝိပဿနာဉာဏ်ဖြစ်ခြင်းပါတယ်ဆိုရင်အမှန်ကိုအမှန်တိုင်းသိနေရအမှားကိုလည်းမှားတိုင်းသိနေရကိုမြင်လိုက်တဲ့အမြင်ဒီမှန်တဲ့အရာလားမှားတဲ့အရာလားဆိုတာသိနေရဆုံးဖြတ်နိုင်ရမယ်ဟုတ်တယ်မလားမှန်တဲ့အရာလားမှားတဲ့အရာလားဆိုတာကိုဆုံးဖြတ်နိုင်ရမယ်အဲ့ဒါလို့မဆုံးဖြတ်နိုင်လို့တော့ဘယ်တော့မှဝိပဿနာဉာဏ်မဖြစ်နိုင်ဝိပဿနာဉာဏ်မဖြစ်နိုင်ရင်လည်းဘယ်တော့မှသံသရာကြီးတဲ့မှာမထွက်မြောက်နိုင်ပါဘူးတဲ့နော်အဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့တန္တရာထဲမှာထမြောက်ရာထမြောက်ကြောင်းလမ်းစဉ်တန္တရာထဲမှာထမြောက်ဖို့ရန်အတွက်မှတ်ကန်တဲ့လမ်းစဉ်မှတ်ကန်တဲ့လမ်းကြောင်းပေါ်ရှောက်နိုင်ဖို့အရေးကြီးပါတယ်ဟုတ်တယ်မဟုတ်လားမှတ်ကန်တဲ့လမ်းကြောင်းပေါ်ရှောက်ပြီဆိုတဲ့အခါကျတော့နော်အဲ့ဒီမှတ်ကန်တဲ့လမ်းကြောင်းကိုဘုန်းကြီးတို့ပရိသတ်တွေကရှောက်ဖို့ရန်အတွက်ဘုန်းကြီးတို့ပရိသတ်တွေလုပ်ရမယ့်လုပ်ငန်းကနှစ်မျိုးရှိတယ်။ဘယ်နှမျိုးရှိလဲ။လောက်ရမယ့်လုပ်ငန်းကနှစ်မျိုးရှိတယ်။ဒါခွင်တော်ပရိသတ်တွေသိပြီးသားပါပဲ။သိပြီးသားစကလုံးပါ။ဘုန်းကြီးကစကလုံးပြောင်းပြောလိုက်လို့ဇဝေဇဝါဖြစ်သွားတာဖြစ်ပါလိမ့်မယ်။ခွင်တော်ပရိသတ်တွေလောက်ရမယ့်လုပ်သည်ဘယ်နှလုံးတော့နှစ်မျိုးလဲပါ။အများကြီးမရှိဘူး။နော်။နံပါတ်၁ကမိမိအမှန်တိုင်းသိဖို့ရန်အတွက်အမှန်တမ်းမြင်ဖို့ရန်အတွက်အမှန်တမ်းကြည့်ဖို့ရန်အတွက်အမှန်တမ်းရှုဖို့ရန်အတွက်နော်ကိုကြည့်မဲ့တရားကိုရှုမဲ့တရားကိုကြိုတင်ပြီးတော့သိထားဖို့လိုတယ်ဟုတ်လားဒီကနေ့မန္တလေးသွားတော့မယ်ဆိုရင်ရမ်းသွားလို့မရဘူးမန္တလေးရဲ့အနေထားသူ့ရဲ့အကြောင်းအရာအနည်းငယ်တော့သိထားဖို့လိုတယ်နော်အနည်းငယ်မှသိမှတ်ထားပဲနဲ့ခွင်တော်ပရိသတ်တွေမန္တလေးရမ်းသွားမယ်ဆိုရင်ဟိုရောက်တဲ့အခါကျတော့မျက်စိနဲ့လမ်းမှပြီးတော့ကိုရောက်ချင်တဲ့နေရာဘယ်နည်းနဲ့မှရောက်မှာမဟုတ်ဘူး။နော်။အဲဒါကြောင့်မလို့မန္တလေးသွားမဲ့ပုဂ္ဂိုလ်တယောက်သည်မန္တလေးရဲ့အကြောင်းသိရမယ်။နေပြည်တော်သွားမဲ့ပုဂ္ဂိုလ်တယောက်သည်နေပြည်တော်ရဲ့အကြောင်းသိရမယ်။ဟုတ်တယ်မဟုတ်လား။နိုင်ငံခြားသွားမယ်ဆိုရင်နိုင်ငံခြားရဲ့အကြောင်းသိရမယ်။အနည်းဆုံးလေရင်ဘယ်လိုသိရမလဲ။လေမော်ရောက်ရင်ဘယ်လိုရှိတယ်။ဘာတွေလုပ်ရမလဲ။ကိုရောက်တဲ့အခါကျတော့လေမော်ကဆင်းရင်ဘယ်လိုနေထားမျိုးရှိတယ်။ဘာတွေနဲ့သွားရမလဲ။ဘယ်သွားရမလဲ။တိုင်းစီဘလို့ငားရမယ်။ယထာဘလို့စီရမယ်။ဗစကဘလို့စီရမယ်။ဒါလေးမှကြိုတင်မသိဘူးဆိုရင်တရားထဲသွားလို့မရဘူး။သူများတော့ကနေလိုက်ဖို့ပဲရှိတယ်။ဟုတ်တယ်မဟုတ်လား။တရားထဲသွားခြင်းပါတယ်ဆိုရင်တော့ဒါလေးကြိုတင်သိထားဖို့လိုတာပဲ။နော်။အခုဘုန်းကြီးတို့ပရိသတ်တွေကနိဗ္ဗာန်သွားဖို့အတွက်ကြိုးစားနေကြတာ။နိဗ္ဗာန်ဘလို့နဲ့သွားမှာလဲ။ဘလို့နဲ့သွားမှာလဲ။တယောက်ထက်သွားမှာဘလို့မဖော်မပါဘူးနော်ဇနီးရှိပေမဲ့ဇနီးဒီကိုရအဖော်ဟုတ်ရလားခင်ပွန်းရှိပေမဲ့ခင်ပွန်းဒီကိုရအဖော်ဟုတ်ရမဟုတ်ပါဘူး ကိုလမ်းစဉ်ကိုသွားကြရတာကြီးပဲเนาะနိုင်ငံခြားသွားတာကသူများအကူပြီးသွားလို့ရတယ်သူများနောက်ကနေလိုက်သွားရင်ကိုဘာမှသိနေစရာမလိုဘူးသူနောက်ကလိုက်သွားရုံပဲဟုတ်တယ်မဟုတ်လားနိဗ္ဗာန်သွားတဲ့ခရီးလမ်းကြတော့သူများနောက်ကလိုက်လို့မရဘူးเนาะဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဝိသခဆိုတဲ့တကားကြီးကြီးပေါ့တထေးကြီးကြီးပေါ့ဟုတ်လားဝိသခသူရဲ့အမျိုးသမီးကဓမ္မဒိန်းနာเนาะဝိသခကဗိမိသာရမင်းနဲ့ယဉ်နှီးတော့မြတ်စွာဘုရားစီကိုမကြမကြရောက်တယ်။တရားမကြမကြနာဖြစ်တယ်။အဲဒီလိုနာတဲ့အခါမှာသောတာပန်ဖြစ်လာခဲ့တယ်။သူ့မျိုးသမီးဘာမှဖြစ်ဘူး။ဟုတ်တယ်မဟုတ်လား။နောက်တစ်ခါကျတော့သက္ကရာခံဖြစ်လာခဲ့တယ်။သူ့မျိုးသမီးဘာမှဖြစ်ဘူး။အတူတူသွားလို့မရဘူး။နောက်တစ်ခါကျတော့အနာဂံဖြစ်လာခဲ့တယ်။သူ့မျိုးသမီးဘာမှမဖြစ်ဘူး။အနာဂံဖြစ်လာခဲ့တဲ့အခါကျတော့မှသူ့ရဲ့အနေထားအမူအရာတွေကအားလုံးပြောင်းသွားပြီ။အဲဒီလိုပြောင်းသွားတော့မှသူမျိုးသမီးကစိတ်ကူးပေါက်ပြီးတော့မေးတယ်။ဟောဒီလိုတရားမျိုးပြီ။အမျိုးသားများသာသိနိုင်တဲ့တရားလား။အမျိုးသမီးများကောမသိနိုင်ဘူးလား။ဒီလိုမေးရတာကို။အဲဒီတော့မှဝိသကရကကြီးကဘာပြောတော့ဟာအမျိုးသားတွေပဲဟုတ်မလဲ။အမျိုးသမီးတွေလည်းသိနိုင်တာပေါ့။အဲဒီလိုဆိုလို့ချင်းဒီတရားသိအောင်သူလုံးမယ်။တယောက်ျားအာကိုလို့ဒီတရားသိပါမလားတယောက်ျားအာကိုနေလို့ဒီတရားတစ်သလုံးမသိနိုင်ဘူးဟုတ်တယ်မဟုတ်လားတစ်သလုံးမသိနိုင်ဘူးเนาะအဲဒါကြောင့်မလို့တယောက်ျားအာမကိုပဲနဲ့သူခင်မောအာမကိုပဲနဲ့သုဘသာသူဒီတရားကိုကြိုးစားရတာအဲဒီလိုကြိုးစားတဲ့အခါကျတော့မှနောက်ဆုံးဘေကုဏမအဖြစ်နဲ့ပြောင်းပြီးတော့ကြိုးစားလိုက်တဲ့အခါမှသူကယဟန္တာတော်ဖြစ်သွားသေးတယ်ဝိသကရကကြီးကအနာဂံပဲဖြစ်တယ်။သူ့ရဲ့မျိုးသမီးဓမ္မဒိန်နာကယဟန္တာတော်ဖြစ်သွားတယ်မတူဘူးနော်။ဟာမျိုးသားမို့လို့ပို့ပြီးတော့တရားမြတ်မြတ်တွေးလိုက်မယ်လို့ဒီလိုနဲ့ပြောလို့မရဘူးနော်။အမျိုးသားမို့လို့တရားမြတ်မြတ်တွေးလိုက်မယ်။တရားအမျိုးသမီးမို့လို့အမျိုးသားတွေလောက်တရားမတွေးနိုင်ဘူးဒီလိုနဲ့ပြောလို့မရဘူး။ဒါညာလို့ကံလို့မဟုတ်ဘူးညာလို့ဟုတ်တယ်မလား။ကိုယ်ကတရားရင်ရထားပြီမလို့လည်းပဲငါကတရားရင်ရထားတာငါတရားကိန်းထားပြီးသားသူတို့တင်ငါလောက်မတော်ဘူးငါကသူတို့နဲ့တားတယ်ဒီလိုလဲပြောလို့မရဘူးဘာဖြစ်လို့တော့ဝိသခရကကြီးအနာဂံဖြစ်နေတာပဲဟုတ်တယ်မဟုတ်လားသောတာပန်လည်းဖြစ်တယ်သကရာဂံလည်းဖြစ်တယ်အနာဂံလည်းဖြစ်တယ်အဲ့ဒီအချိန်မှာဓမ္မဒိနာဘာဖြစ်တော့ဘာမှဖြစ်သေးဘူးဘာမှဖြစ်သေးဘူးတော့ဒါပေမဲ့တကယ်ဓမ္မဒိနာကကြိုးစားထုတ်လိုက်တဲ့အခါကျတော့ဘလို့တဲ့သာသွားလဲဝိတာခတဲ့မသာဝလာသာသွားသာသွားတာပဲဒါကြောင့်เนาะတရားအရင်ကိန်းထားပြီမဲ့လို့လည်းပဲသူ့တဲ့ငါကသာပါလိမ့်မယ်လို့ဒီလိုတွက်လို့မရဘူးနောက်မှတရားကိန်းတဲ့ပုဂ္ဂိုလ်ကလည်းပဲရှေ့ကြောခြင်းကြောသွားတာပဲနောက်မှတရားအားထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲရှေ့ကိုကြောခြင်းကြောသွားတာပဲဓမ္မကြီးတွေကပြောတယ်ဟာအမြဲတမ်းတရားထုတ်နေတာဒဂါကြီးတကတရားမလို့ဘူးဆိုတဲ့အခါကျတော့သူတို့ကအာမရအာမရတော့ဘာပြောတော့ဒုက္ခတရားကိန်းနေတာဒုက္ခတရားကိန်းတယ်ဒုက္ခတရားရှင်အမြဲတမ်းသူတို့ကကိုယ့်ကိုယ်ကိုထင်ကြည်တတ်တယ်ဒဂါကြီးတွေတရားမကိန်းတာတရားမထုတ်တာကိုအထင်သေးတတ်တယ်ကိုယ်ကအရင်တရားထုတ်ထားပြီမဲ့သူတို့ကနောက်မှတရားထုတ်ပြီမဲ့နောက်မှတရားထုတ်တဲ့ပုဂ္ဂိုလ်သည်ကိုယ်တည်းကျော်မသွားဘူးလို့လည်းပဲပြောလို့ရပါဘူးပြောလို့မရဘူးတရားရဲ့အလုံးစရာဘာမှတိတိကျကျပြောလို့မရဘူးဒါညာလို့ဟုတ်တယ်မို့လားဗိမိသာရမင်းကြီးကြီးသောတာပန်နော်မြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့တပည့်ရင်းဆိုရင်မမှားဘူးမြတ်စွာဘုရားတခင်ကရောမြတ်ကြီးပရမဝါပရဏတိမဝါဆိုတယ်အဲဒီကနေဝါကျွတ်တော့ညာစကြူရောက်တယ်ဗိမိသာရမင်းနဲ့တွေ့တယ်เจ้านี่หลูเด๋วิลุงปุญญ์จีหลูเด๋เตียรี่นาเด๋ตอดะบันผิดเด๋พะยาระกาเจ้าระกาซอยมะมาบุบ่ตู้เยมีเบียเคมาซอเด๋ตู้เยมีเบียลงว่าเตียอะมะดุมะสะพะยาเน่ต้วยบ่อก็ลงว่าไม่จูซาบุอะเมียระช่างนี่เด๋บิมิตาระเม็งกะอ้าไม่อยากอ้าไม่อยากသူ့လိုပဲတရားအထုတ်စေခြင်းနဲ့သူ့လိုပဲတရားနာစေခြင်းနဲ့သူ့လိုပဲတရားတွေရစေခြင်းနဲ့ရစေခြင်းလုံးအားကြီးလို့တရားရအောင်အမျိုးမျို ပရိယံနဲ့ဆောင်ရွက်ပေးလိုက်တဲ့အခါကျတော့နောက်ဆုံးခင်မာမိဘရဘုရားစီရောက်သွားလဲမြတ်စွာဘုရားစီရောက်သွားတာပေါ့နော်အဲဒီလိုရောက်သွားတဲ့အခါမှာခင်မာမိဘရကိုမြတ်စွာဘုရားကတရားဟောလိုက်တဲ့အခါကျတော့သောတာပန်ဖြစ်သွားတယ်အဲဒီလိုသောတာပန်ဖြစ်သွားတဲ့အချိန်မှာသူလည်းပဲဘေးခွနီမှာဝတ်သွားတယ်ဘေးခွနီမှာဘဝနဲ့ဆက်လက်ပြီးတော့တရားထောက်လိုက်တဲ့အခါမှာယဟန္တာဖြစ်သွားတယ်မိမိသားရမင်းနဲ့မသာဘူးလားသာသွားတယ်နောက်မှတရားထုတ်ပြင်မဲ့လဲသာသွားတာပဲဟုတ်တယ်မလားအမျိုးသားပြင်မဲ့လို့လည်းပဲအမျိုးသမီးလောက်မှတရားမရတဲ့ပုံကိုယ်တွေလည်းအများကြီးအမျိုးသမီးပြင်မဲ့လို့လည်းအမျိုးသားလောက်တရားမရတဲ့ပုံကိုယ်တွေလည်းရှိတာပဲဟုတ်တယ်မလားနန္ဒီယတို့ဒေဝတီတို့တနည်းမောင်းတိုင်းကြတော့နန္ဒီယကတရားကိန်းတယ်ဒေဝတီကတရားမကိန်းဘူးဒီလိုလည်းမရှိဘူးလားရှိဟုတ်ပြီပြောလို့ရင်ကဘာကိုပြောလို့ဒါလဲလို့ဆိုလို့ရှိရင်နော်ဘာကိုပြောကျင်တာလဲလို့ဆိုလို့ရှိရင်တရားဆိုတာသူများအားကိုးလို့မရဘူးအဖို့ရှာလို့မရဘူးနော်အဖို့ရှာလို့မရဘူးကိုအားထုတ်ရင်ကိုရတာပဲသူအားထုတ်ရင်သူရတာပဲသူတရားရတယ်အဲ့ဒီတရားတွေကိုရတယ်လို့ပြောလို့ရပါမလားမရဘူးဒါကြောင့်မလို့ကိုယ့်အနေကိုအားထုတ်ဒီတော့နိဗ္ဗာန်ကိုဖော်နေသွားမှလားတယောက်တည်းသွားမှာလားတယောက်တည်းသွားမှာဘယ်တော့မှအဖို့ရှာနေလို့မဖြစ်ဘူးနိဗ္ဗာန်သွားတဲ့လုံငန်းမှာအဖို့မပါဘူးဟုတ်တယ်မလားနိဗ္ဗာန်သွားတဲ့လုံငန်းမှာအဖို့မပါဘူးအဖို့ရှာလို့မရဘူးနော်အဖို့ရှာလို့မရဘူးဒီတော့ဘုန်းကြီးတို့ပြိတ္တတ်တယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးကနော်တန်ត្រာခီလန်တလျှောက်မှာကျင်လည်နေကြတဲ့ပုဂ္ဂိုလ်တွေဟာဘာကြောင့်ကျင်လည်နေကြသလဲလို့မေးရင်နံပါတ်1ကအဝိဇ္ဇာမသိမှုကြောင့်ဟုတ်တယ်မလားနံပါတ်1ကမသိမှုကြောင့်ကျင်လည်နေတာနံပါတ်2ကတဏှာရဲ့နှောင်ဖွယ်ခြင်းခံနေရလို့ကျင်နေတာနော်တဏှာရဲ့နှောင်ဖွယ်ခြင်းခံနေရလို့သံသရာထဲမှာကျင်လည်နေရတာဒီတော့သံသရာထဲမှာကျင်လည်နေခြင်းရဲ့အကြောင်းရင်းတရားရှာကြည့်လိုက်တဲ့အခါကျတော့ဘာနဲ့ဘာသွားတွေ့လဲအဝိဇ္ဇာနဲ့တဏှာပဲသွားတွေ့တာပဲဟုတ်တယ်မလားအဲ့ဒီအဝိဇ္ဇာနဲ့အဲ့ဒီတဏ္ဍဒုက္ခပေးနေတာခွင့်တော်ပရိသတ်ကိုနော်အဲ့ဒီတော့ခွင့်တော်ပရိသတ်တွေကယနေ့သန္တရာမထမြောက်ရာနိဗ္ဗာန်ထမြောက်ကြောင်းဖြစ်တဲ့မဂ်ကဝိပဿနာညာသစ္စာအသိတွေရကျင်ပါလေဆိုရင်ဒီနေ့အမှန်သိအောင်လုပ်ဒါပဲမို့လားဒီနေ့မှန်သိအောင်လုပ်ပါအမှန်သိတာနဲ့တပြိုင်နက်သန္တရာမထမြောက်တဲ့လမ်းစဉ်မတွေ့ဘူးလားတွေ့မှာလားတွေ့မှာပဲဒီတော့အမှန်ဆိုတာကဘာတွေတော့အမှားဆိုတာကဘာတွေတော့ဒါလည်းသိဖို့လိုတယ်ဟုတ်တယ်မလားဒီတော့ခုနစကားကိုပြန်ကောင်းလိုက်ပါမယ်အမှန်တရားသိအောင်ကြိုးစားတဲ့နေရာမှာလောဘမဲ့လောကစေမနှမျိုးနဲ့နှစ်မျိုးနံပါတ်1ကကိုကြည့်မဲ့အရှုခံတရားနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးတော့သိထားရမယ်မသိလို့မဖြစ်ဘူးနော်ကိုကြည့်မယ်အရှုခံတရားနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးတော့သိထားဖို့လိုတယ်။သိအောင်ကိုလေ့လာနေရမယ်။မသိသေးရင်သိအောင်လေ့လာ။မသိမဲ့နဲ့ရာသာကြည့်နေမယ်ဆိုရင်တော့အချိန်ကုန်လူပန်းပဲဖြစ်မှာပဲ။နော်။အဲဒါကြောင့်မလို့တရားနာတာမပြင်းပါနဲ့။ဟုတ်တယ်မလား။တရားနာတာမပြင်းပါနဲ့။ဘာတရားနာရမလဲမေးရင်အရှုခံဖြစ်တဲ့ခန္ဓာယုံနဲ့ဖြစ်ပြဲဒုက္ခသစ္စာနဲ့ပတ်သက်တဲ့တရားဒီလိုမဟုတ်လားအဲဒီတော့ခန္ဓာအကြောင်းသိထားရမယ်ယုံနဲ့အကြောင်းသိထားရမယ်ဖြစ်ပြဲဒုက္ခသစ္စာအကြောင်းသိထားရမယ်ဒါတွေမသိလို့မဖြစ်ဘူးကိုယ်မြင်လိုက်ရတဲ့တရားတွေအာယုံတွေအရှုခံဖြစ်တဲ့ယုံနဲ့အာယုံဟုတ်သလားမဟုတ်ဘူးလားဆိုတာကိုကိုယ်တိုင်းဆုံးဖြတ်နိုင်ရမယ်နော်အဲ့ဒါတော့ဆုံးဖြတ်နိုင်အောင်လည်းပဲကိုယ်တိုင်လေ့လာထားရမယ်ဒါနံပါတ်၄လုံးနော်ဒီတော့နံပါတ်၄လုံးလို့ပြောရရင်အတွက်ဘုန်းကြီးတို့ပရိသတ်တွေကဘယ်သူအကူအညီယူရမလဲဆိုရင်ဟောတဲ့ပြောတဲ့ဆရာသမားများရဲ့အကူအညီကိုယူရမှာပေါ့ဒီလိုမဟုတ်လားကိုယ်ကိုယ်တိုင်မြတ်စွာဘုရားဟောထားခဲ့တဲ့စာပေတွေကြည့်လို့မရဘူးလားရပါတယ်မရဘူးမဟုတ်ပါဘူးဒါပေမဲ့အဲ့ဒီစာပေတွေကိုနားလည်နိုင်တဲ့စွမ်းရည်ကိုယ်စီမှာရှိခြင်းမှရှိမှာ။ဘာဖြစ်လို့တော့မြတ်စွာဘုရားဟောခဲ့တာဒီလွန်ခဲ့သောနှစ်ပေါင်း 2500ကဟောခဲ့တာနှစ်ကလည်းကြာသွားပြီနော်အဲ့ဒီတော့ကဟောခဲ့တာဒီတကယ်တမ်းပြောကြဆိုဆိုလို့ရှိရင်ဘုန်းကြီးတို့တော့မြန်မာလူမျိုးတွေဟောရလားမဟုတ်ပါဘူးအဲ့ဒီဒေသမှာရှိတဲ့ပုဂ္ဂိုလ်တွေကိုဟောခဲ့တာဘာသာစကားကလည်းအဲ့ဒီဒေသမှာသုံးနေတဲ့ဘာသာစကားနဲ့ဟောခဲ့တာမြန်မာလူဟောခဲ့တာဟောရလားမဟုတ်ဘူးနော်နှစ်ကာလကလည်းပဲအများကြီးကွာခြားသွားပြီပုဂ္ဂိုလ်လူမျိုးကလည်းအများကြီးကွာခြားသွားပြီဘာသာစကားကလည်းကွာခြားနေတယ်အဲ့ဒီကွာခြားခြင်း3မျိုးနဲ့ဘုန်းကြီးတို့ပရိသတ်တွေကအခက်အခဲကြီး3မျိုးခံနေတဲ့အခါကျတော့အဲ့ဒီမြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေကိုယနေ့လေ့လာရတာအများကြီးခက်ခဲရှိတယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုခက်ခဲရှိတဲ့ကြားကပြန်ပြီးတော့ရှင်းပြမဲ့ပုဂ္ဂိုလ်လိုတယ်နော်အဲ့ဒီလိုပုံကုံမျိုးမရှိဘဲနဲ့ရဖို့မရဘူး။ဒါကြောင့်မလို့ကိုယ့်အနေကိုဟိုစာလေးကြည့်လိုက်ဒီစာလေးကြည့်လိုက်ဟိုစာလေးဖတ်လိုက်ဒီစာလေးဖတ်လိုက်နဲ့လေ့လာနေလို့ရှိရင်အမှန်မရောက်နိုင်ဘူး။နော်အမှန်မရောက်နိုင်ဘူး။အဲ့ဒါကြောင့်မလို့အမှန်ရောက်နိုင်ဖို့ဆိုတာကဒီစာတွေပေတွေနဲ့ကိုက်ညီအောင်ဟောနေပြောနေတဲ့တရားမျိုးကိုဘုန်းကြီးတို့ပရိသတ်တွေကလေ့လာရမယ်နားရမယ်။အဲ့ဒီလိုနားလိုက်တဲ့ရွယ်ဘာတွေသိမလဲ။အရှုခံတရားတွေသိဘာတွေသိမလဲအဲ့ဒီတော့ဒီနေရာမှာသိဖို့ရန်အတွက်ကဘယ်နှမျိုးလဲဆိုရင်၃မျိုးဘယ်နှမျိုးပါလဲနံပါတ်၁ကအရှုခံတရားသိရနံပါတ်၁ပါလဲအရှုခံတရားသိရနံပါတ်၂ကဘာနဲ့ရှုရမလဲဆိုတဲ့အရှုဉဏ်ကိုသိရနံပါတ်၁နော်နောက်တစ်ခါနံပါတ်၃ကရှုပုံရှုနည်းနည်းလမ်းကလေးတွေသိရသိရမယ့်အရာဘယ်နှမျိုးလဲနံပါတ်၄ဗာတိရမလဲအရှုကတရားတိရမယ်နံပါတ်၄ကအရှုဉာဏ်ရှုရမယ့်တရားရှုရမယ့်တရားဒါကိုရှုဉာဏ်လို့ခေါ်တယ်ဟုတ်တယ်မလားဗာနဲ့ရှုမလဲဒါကိုသိရနောက်တစ်ခါနံပါတ်၃ကဘယ်လိုရှုမလဲရှုဖို့ရှုနေဒါကိုလည်းမသိရဘူးလားသိရမလားအဲ့တော့သိရမယ့်အရာဘယ်နှမျိုးတော့အရှုကံရဲ့အရှုဉာဏ်ရဲ့ရှုရမယ့်ဤလမ်းရဲ့ပြောကြည့်တယ်အဲ့ဒီ3မျိုးသိထားဖို့လိုတယ်ဟုတ်တယ်မလားအဲ့ဒီ3မျိုးသိအောင်လုပ်တဲ့အလုပ်ဒီတရားနာတဲ့အလုပ်အဲ့ဒီ3မျိုးသိအောင်တရားနာရင်းနဲ့လုပ်သွားရမှာနော်တရားနာရင်းနဲ့လုပ်သွားရမှာအဲ့ဒါကြောင့်မလို့ဒီ3မျိုးကိုသိဖို့ဆိုတာကဟောနေပြောနေတဲ့ပုဂ္ဂိုလ်တွေကိုအမိပြုရမယ်အားကိုးရမယ်နော်အဲ့ဒီတော့အားကုန်လို့သိသွားပြီဆိုလို့ရှိရင်သိယုံနဲ့လည်းပဲဝိပဿနာလမ်းကြောင်းပေါ်ရောက်ပြီလားဘာဆက်လုပ်အောင်မလဲကိုယ်တိုင်ကြည့်အောင်ကိုယ်တိုင်ကြည့်အောင်နော်ကိုယ်သိထားတာကဒီလိုကြားဖို့ထားတာကဒီလိုအခုမြင်နေတာကဒီလိုကြားဖို့ထားတာနဲ့အခုမြင်နေတာနဲ့မကိုက်ဘူးဆိုလို့ရှိရင်ကိုယ်မြင်တဲ့မြင်ပြီးမှန်တယ်ပြောမလားမှားတယ်ပြောမှားတယ်ပြောမှာပဲနော်ကြားမှုထားတဲ့အရာနဲ့လောလောဆယ်ကိုမြင်တဲ့မြင်ကွင်းနဲ့ကိုက်ညီနေတယ်ဆိုရင်အဲ့ဒီမြင်တယ်ဘယ်လိုပြောမလဲမှန်တယ်လို့ပြောရမယ်မှန်တယ်ဆိုတာလဲကိုကိုတိုင်းပဲသိမှာပဲသူများမသိဘူးမှားတယ်ဆိုတာလဲကိုကိုကကိုဘသာကိုပဲသိမယ်သူများမသိဘူးဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ကိုကိုတိုင်းဆုံးဖြတ်ဖို့ရန်အတွက်အသိလေးတွေကျွယ်ဝနေဖို့လိုတယ်နော်ခဲကောင်းပြီဒါဖြစ်လို့ရှိရင်ဘုန်းကြီးတို့ပရိသတ်တွေလောရမယ်လို့ဒီနှမျိုးနှမျိုးနံပါတ်၁ကပါလေအရှုကံအရှုညာရှုဝံရှုဝမယ်နိလအဲ့ဒါတွေသိအောင်တရားနာရမယ်ဟုတ်တယ်မလားတရားနာရမယ်လေ့လာရမယ်ဆင်ញင်ရမယ်နှလုံးသွင်းရမယ်တွေးရမယ်နော်ပရမတရားနာရမယ်နာပြီးလို့ရှိရင်ကိုနာထားတဲ့တရားကိုစိတ်ထဲမှာပျောက်မသွားအောင်ထက္ကရကရုပ်ဆုံးပေးရမယ်။သူများကိုပဲပြောကြည့်ပြောပေးရမယ်။နော်။ကိုကိုယ်တိုင်လည်းထက္ကရကရုပ်ဆုံးကြည့်။သူများကိုလည်းပြောကြည့်။နော်။ပြီးတဲ့အခါကျတော့တွေးကြည့်ပြန်စဉ်းစားနှလုံးသွင်းဆင်ញင်သုံးသပ်။ပြီးတဲ့အခါကျတော့မှရှုမှတ်။နော်။မြတ်စွာဘုရားတခင်ကတော်မြတ်ကြီးကလုံးဝမဲ့လုပ်ငန်းစဉ်ခုနပြောခဲ့တဲ့လုံငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သောတာနုဒ္ဒတာသောတာမှာဘယ်လိုပြောတော့ သောတာနုကတာနာဘိက္ခဝေဓမ္မနာသောတာနုကတာနာဘိက္ခဝေဓမ္မနာဝသတာနုဘိက္ခိတနာဝသတာပရိစိတနာမနတာနုဘိက္ခိတနာဒေဋ္ဌိယသုပ္ပတိဝိဒ္ဒနာ၄မျိုးပြောထားတယ်လောရမယ်လောငန်းစေဘယ်နှမျိုးလဲအခုနပြောတာက2မျိုးဒီလိုမဟုတ်လားတရားနာရမယ်ကိုယ်တိုင်တရားရှုမှတ်ရမယ်ဘယ်နှမျိုးလဲအဲ့ဒီ2မျိုးကိုနည်းနည်းလေးချဲ့ပြောလိုက်တဲ့အခါကျတော့4မျိုးဖြစ်သွားတယ်ဟုတ်တယ်မဟုတ်လားနံပါတ်1ကတရားနာရမယ်သောတာနုကတတရားနာရမယ်နော်နံပါတ်2ကနာထားတဲ့တရားကိုမမေ့အောင်နှုတ်နဲ့ထက်ခါထက်ခါရွတ်ဆိုပြရဝသတာပရိစိတနာဒါလည်းတရားနာတယ်ဆိုတော့လုပ်ငန်းထဲမှာပါဝင်သွားတာပဲဟုတ်တယ်မဟုတ်လားနောက်နဲ့ထာဂရကရွတ်ဆိုပြရမယ်အဲ့လိုရွတ်ဆိုပြတဲ့အခါကျတော့ဘာလို့မလဲမနတာလို့ဘိက္ခိတာနံစိတ်နဲ့ထက်ခါထက်ခါတွေးပြရမယ်ဆင်ញင်ပြရမယ်နှလုံးသွင်းပြရမယ်သုံးသပ်ပြရမယ်အဲ့ဒါကျတော့ဘယ်ဘက်ရောက်သွားလဲရှုမှတ်မှုအပိုင်းရောက်သွားပြီတကယ်တော့ဝိပဿနာတော့ဖြစ်ပြီလားမဖြစ်သေးဘူးမဖြစ်သေးပေမဲ့ဝိပဿနာရဲ့အခြေခံဖြစ်သွားပြီဟုတ်တယ်မဟုတ်လားအရင်ကနှလုံးသွင်းပေးလိုက်ရှုမှတ်ပေးတယ်သုံးသပ်ပေးနှလုံးသွင်းပေးတယ်ဆင်ញင်ပေးတယ်သုံးသပ်ပေးတယ်ဆိုတော့ကိုရှုရမယ်အရှုကမြင်ခွင်းနဲ့ပတ်သက်ပြီးတော့အတော်လေးကိုကြည်ကြည်ညံ့ညံ့ဖြစ်သွားပြီနော်အရင်တော့ကြည်ကြည်ညံ့ညံ့ဖြစ်သွားတဲ့အခါကျတော့မှဘာလို့မလဲဒိဋ္ဌိယသုပ္ပတိဝိဒ္ဒနာအမြင့်မှန်အောင်ရှုမှတ်အမြင့်မှန်အောင်ကြိုးစားကိုယ်တိုင်ကြည့်ပါကိုယ်တိုင်သိအောင်လုပ်ပါဟုတ်တယ်မဟုတ်လားကိုယ်တိုင်သိအောင်ကိုယ်တိုင်ကြည့်လိုက်ပါနော်သောသောတော်ကသိထားတာကသူများပြောလို့သိတာအခုသိတာကြတော့ကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိတယ်အသိဖြစ်သွားပြီဒါကတရားရှိမှပိုင်းဟုတ်တယ်မဟုတ်လားအဲဒီတော့အချင်းချင်းပြောရင်တော့2မျိုး2မျိုးကပါတယ်လေတရားနာရမယ်တရားရှုရပြောကြည့်စမ်အကျယ်တဝင်ပြောရင်4မျိုးအဲဒီ4မျိုးကပါတယ်လေတရားနာရမယ်ထက်ခါထက်ခါနှုတ်နဲ့ရွတ်ဆိုပေးရမယ်အမြဲတမ်းဆင်ញင်နှလုံးသွင်းသုံးသပ်ပေးရမယ်ပြီးတော့မှရှုမှတ်ပေးရမယ်အမြင့်မှအောင်ရှုမှတ်ပေးရဟုတ်လားဘယ်နှမျိုးလဲ4မျိုးဒီတော့တရားနိုင်နေုံနဲ့မဖြစ်သေးဘူးကိုနာထားတဲ့တရားတွေမှတ်မိသလောက်နှုတ်ကနေအမြဲတမ်းရွတ်ဆိုပေးနော်ရုပ်ဆောင်နေုံနဲ့လည်းမပြီးသေးဘူးအများအားနှလုံးသွင်းပြီးဆင်ញင်ပြီးသွားနေရင်လာနေရင်စားနေရင်တောက်နေရင်အများအားဆင်ញင်ပြီးအများအားနှလုံးသွင်းပြီးအများအားသုံးသပ်ပြီးအချိန်လည်းဟာတာမထားရဘူးအဲဒီတော့သုံးသပ်ဆင်ញင်ပြီးတော့မှကြည်ကျင်ငြိမ်ငြိမ်ဖြစ်သွားပြီမှတ်မိသွားပြီဆိုတဲ့အခါကျတော့အဲ့ဒီကျတော့ရှုအဲ့ဒီလိုရှုတဲ့အခါမှာဘယ်တော့မှမလွတ်နိုင်တော့ဘူးနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်ဒါကလုပ်ငန်းစဉ်အနေနဲ့ပြောတာနော်အခုပြောကျင်တာကဗာလဲအရှုခံရဲ့အရှုညာရဲ့ရှုရမယ်နိလန်ပြောကျင်စမ်းအရှုခံရဲ့အရှုညာရဲ့ရှုရမယ်ဘယ်နှမျိုးဗာလဲ3မျိုးနော်အရှုခံတရားသရာကတခြားလားယုံနာခန္ဓာလားဟုတ်ပြီယုံနာခန္ဓာယုံနာခန္ဓာနဲ့ပတ်သက်လို့သိနေရမယ်နော်သိနေရမယ်နံပါတ်1ကအရှုညာအရှုညာသရာကဘုန်းကြီးတို့ပြိသတ်တွေသိထားတဲ့အတိုင်းပဲတမာရိမက်ကင်3ပါးနဲ့ပညာမက်ကင်2ပါးအားလုံးပေါင်းလိုက်တော့မက်ကင်ဘယ်နှပါးလဲ5ပါးရေးတွက်ကြည့်ပါဦးတမာဝါယမတမာသတိတမာသမာဓိတမာဒိဋ္ဌိတမာသင်္ကပ္ပအရှုညာမက်ကင်ဘယ်နှပါးလဲ5ပါးဟုတ်ပြီအရှုညာမက်ကင်5ပါးနံပါတ်3ကပါလေရှူရမယ်နီလန်းရှူရမယ်နီလန်းသရာကဘယ်လမ်းကနေသွားမလဲဒါပြောတာပေါ့နော်ဘယ်လမ်းကနေသွားမလဲဘယ်နေရာကနေစရှုမလဲဘယ်လိုမြင်အောင်ရှုမလဲအရှုခံကတော့သိပြီးနေပြီယုံနာခန္ဓာဟုတ်တယ်မဟုတ်လားတော်တော်အဲ့ဒီယုံနာခန္ဓာကိုရှုတဲ့နေရာမှာဘယ်လမ်းကြောင်းကနေရှုမလဲဘယ်နေရာကနေသွားမလဲဘယ်လိုချင့်ကပ်မလဲဘယ်လိုမြင်အောင်ကြိုးစားမလဲနော်ကိုတန်ရတန်ရလမ်းကြောင်းကနေသွားဖို့ပါပဲအဲဒီလိုသွားတဲ့အခါကျတော့လမ်းကြောင်းကဘယ်နှမျိုးရှိတယ်လဲဆိုတော့၄မျိုးရှိတယ်နံပါတ်1ကကာယဆိုတဲ့လမ်းကြောင်းရုပ်ဆိုတဲ့လမ်းကြောင်းအဲဒါကိုပါဠိလိုဘယ်လိုပြောလဲကာယ ानु ပသနာတတိပဋ္ဌံဒီလိုပြောတယ်နော်က ကံနိပါဒနာသတိပဒနာကဝိပဒနာလို့လုပ်တဲ့အခါမှာကိုသွားရမယ်လမ်းကြောင်းလေးကိုညွှန်ပြပေးတာဘယ်လမ်းကြောင်းကသွားမလဲရုပ်လမ်းကြောင်းကသွားအမှန်မြောင်ဘယ်ကနေစရှုမလဲရုပ်ကနေစရှုဒီလိုမလားအမှန်မြောင်ဘယ်ကနေစရှုမလဲရုပ်ကနေစရှုနော်နောက်တစ်ခါနံပါတ်2ကဝေဒနာကနေစရှုဒီလိုမလားဝေဒနာနုပဒနာဝေဒနာကနေစရှုနောက်တစ်ခါနံပါတ်3ကစိတ်တဏှုပဒနာစိတ်ကနေစရှုနော်အဲ့တော့ဘာမျိုးရှိသွားပြီလဲပြောစမ်းနံပါတ်1ဘယ်ကနေစရှုယောက်ကနေစရှုယောက်ကနေစရှုနော်ယောက်ကနေစရှုယောက်ကိုပိုင်အောင်ရှုဟုတ်တယ်မလားယောက်ကိုပိုင်အောင်ရှုနံပါတ်2ဝေဒနာကိုပိုင်အောင်ရှုနံပါတ်3စိတ်ကိုပိုင်အောင်ရှုနော်နောက်တစ်ခါနံပါတ်4ကဓမ္မနုပဒနာဓမ္မသဘောစီကိုရောက်ပေါ့အောင်ရှုဟုတ်တယ်မလားပါတယ်လေဓမ္မသဘောစီကိုရောက်အောင်ပေါ့အောင်ရှုဓမ္မစရာပါလေသဘောဓမ္မစရာသဘောသဘောသဘောစရာသဘာဝလေးသူ့ရဲ့သဘာဝလေးပဲဟုတ်တယ်မလားသူ့ရဲ့သဘာဝလေးသဘာဝထဲမှာပညာတင်ထားတာဘာမှမရှိဘူးဟုတ်တယ်မလားရုပ်စရာလည်းပညာတင်ထားသေးတယ်ရုပ်စရာနာမည်ပေးထားသေးတယ်ဝေဒနာစရာလည်းပညာတင်ထားသေးတယ်ဝေဒနာစရာနာမည်ပေးထားသေးတယ်စိတ်စရာလည်းပညာတင်ထားသေးတယ်စိတ်စရာနာမည်ပေးထားသေးတယ်ပညာမကင်းသေးဘူးနော်အဲ့ဒီပညာကိုခွာပြီးတော့ပရမတ်ကိုရောက်အောင်ရှုလိုက်တဲ့အခါကျတော့ဝေဒနာစရာနာမည်လည်းပျောက်သွားပြီစိတ်စရာနာမည်လည်းပျောက်သွားပြီရုပ်စရာနာမည်လည်းပျောက်သွားပြီအဲ့ဒီနာမည်တွေပျောက်သွားတော့ဘာကြံတယ်လဲသဘောလေးပဲကြံတော့တယ်ဟုတ်တယ်မလားသူ့ရဲ့သဘောလေးပဲကြံတော့တယ်သူ့ရဲ့သဘောလေးကလည်းဘာတယ်လဲဖြစ်တယ်ပြီးပြီးတော့ပြတ်တယ်စောစောတုန်းကခံစားတယ်ခံစားတယ်ခံစားတယ်ဆိုတော့သဘောလေးစီကိုစိတ်ကရောက်နေတဲ့အခါတော့အော်ခံစားတာဝေဒနာလေးပါလားနာမည်ပေးလိုက်တာကိုဟုတ်တယ်မလားဒီတော့ခံစားတာလေးကိုရှုနေရင်ဝေဒနာကိုရှုတာဒီလိုမဟုတ်လားဘာလဲလဲနောက်တစ်ခါကျတော့ရုပ်တည်ပါသဘောရှိတော့ဖောက်ပြန်တဲ့သဘောလေးကိုရှုနေရင်ရုပ်ကိုရှုနေတာဟုတ်တယ်မလားနာလည်းဖောက်ပြမှုလေးကျင်လည်းဖောက်ပြမှုလေးကတ်တဲ့ဖောက်ပြမှုလေးအဲ့ဒီဖောက်ပြမှုလေးကိုရှုနေရင်ဘာကိုရှုနေတာလဲရုပ်ကိုရှုနေတာနော်သိနေတဲ့သဘောလေးကိုရှုနေရင်ဘာကိုရှုနေတာလဲစိတ်ကိုရှုနေတာဒီတော့သိတယ်ဆိုတဲ့ကောကမြန်မာလိုသိတယ်ပါဠိလိုစိတ်ပညာမကင်းဘူးနာမည်ပညာမကင်းဘူးဟုတ်တယ်မလားခံစားတာလေးကိုရှုနေတဲ့ဆိုကြတဲ့ကောကမြန်မာလိုပြောတော့ခံစားတာပါဠိလိုပြောတော့ဝေဒနာဝေဒနာဆိုတဲ့နာမည်ပညာကင်းသလားဟုတ်ကဲ့မို့နော်ဖောက်ပြန်တဲ့သဘောကိုရှုတယ်လို့ပြောပြန်တော့လည်းပဲမြန်မာလိုပြောတော့ပါလေဖောက်ပြန်တာပါဠိလိုပြောတော့ယုတ်ယုတ်ဆိုတဲ့နာမည်ပညာကင်းရလားဒါလည်းမကင်းသေးဘူးရှုတာကတော့ပရမတ်ပဲဒါပေမဲ့ပညာနဲ့တင်ပြီးတော့ရှုနေတာဟုတ်တယ်မလားရှုတာကတော့ပရမတ်သို့တော့ပညာနဲ့တင်ပြီးတော့ရှုနေတာဖြစ်တဲ့ပညာစင်ပြီလားမစင်သေးပညာမစင်ဘူးဆိုလို့ရှိရင်ຢ່າຫນ້ອງເບອໝັນດຽວມຽນແດ່ລູກຂໍຫນາຍບີ້ລະມາຂໍຫນາຍດີບໍ່ເນາະພ້ອຍດປະລິດາດີແລະສົກຄະລີດີແລະກောက်ຄະລີດີບາແລ້ສົກແລ້ເມຍເນາະຊື່ແລ້ສົກປ່ຽນມາບໍ່ເຮົາເດມະລະບາແລ້ກောက်ແລ້ເມຍຊື່ແລ້ກောက်ປ່ຽນມາບໍ່ໂຕດໍດີແດ່ມາຊື່ດີຢ່າຫນ້ອງເບປາຍາລະຈັນນາດີຍໍຫນີແດ່ເຮົາເດມະລະຈັນນາດີບາຄືລະຍໍວ່າແດ່ແລ້ເມຍຈັນນາດີບໍ່ຍໍໄປແດ່ແລະກောက်ສະແດ່ປົ່ມມັນດາປີ້ປີ້ປີ້ມີຜິດບໍ່မဖြစ်လာဘူးလက်ဆုပ်စတဲ့ပုံမှန်တာပြပြပြဖြစ်ပါမလားမဖြစ်လာဘူးဒါကြောင့်မလို့ရောပေးရတာဟုတ်တယ်မလားရောပေးမှလက်ကောက်ပုံမှန်တာလက်ဆုပ်ပုံမှန်တာသူလိုချင်တဲ့အခက်အလက်အရွက်ဒါလေးတွေပုံပေါ်လာတာမရောမနဲ့မရဘူးဟုတ်တယ်မလားဒါကြောင့်မလို့အခုလည်းပဲဝရဏဆရဏမပညာကလေးတင်ပေးလိုက်ချင်းသည်စေစရဏမပညာကလေးတင်ပေးလိုက်ချင်းသည်ယောစရဏမပညာကလေးတင်ပေးလိုက်ချင်းသည်တင်ခြင်းလို့တင်ရတာမဟုတ်ဘူးဒီလိုမှနာမပညာမတင်မှုဆိုဘုန်းကြီးပရိသတ်တွေရှုကိုမရှုတတ်ဘူးဘာမှန်းကိုမသိဘူးဟုတ်တယ်မဟုတ်လားဟိုကလည်းသဘောတရားလည်းသဘောဟိုကလည်းသဘောတရားလည်းအားလုံးကသဘောတည်းကြီးပဲဆိုရင်ဘယ်လိုလုပ်ရှုမရှုတတ်ဘူးဟုတ်တယ်မဟုတ်လားဒီတော့သဘောကိုတန်းရှုလို့မရဘူးဘာဖြစ်လို့တော့ရွှေစိတ်ကိုပုံပေါ်ပေါ်ပေးတော့မရတယ်လို့နော်လက်ကောက်ပဲလက်စုပ်ပဲလို့ပုံပေါ် ယောပယတာအခုလည်းပဲရှုမှတ်ခါစားယောဂီပုဂ္ဂိုလ်များအတွေ့ရှုရမယ်ရှုကံတရားကလေးတွေကိုရှင်းရှင်းလင်းလင်းနားလည်အောင်ပြဉ္ညာနံပါတ်လေးမှမပေးရင်မတည့်ရင်နားထောင်တဲ့ပုဂ္ဂိုလ်ပဲသိမလဲဒီတော့မလုပ်ပြရနဲ့နံပါတ်ပြဉ္ညာကလေးတင်ပေးရတာဘောဒီလိုမလားအဲ့ဒါတော့ပြင်တင်ပေးလိုက်တဲ့နံပါတ်တွေဒီခြားတာပြဉ္ညာဒီတော့ရှုတော့ကပြဉ္ညာနံပါတ်လေးနဲ့တွဲပြီးတော့ရှုလိုက်တာဟုတ်ရဲ့လားရှုတော့ကပြဉ္ညာနံပါတ်လေးနဲ့တွဲပြီးတော့ရှုလိုက်တာသို့တော့တကယ်တော့သဘောပေါက်သွားတဲ့အခါကျတော့ပြဉ္ညာသဘောပေါက်ရမလားပရမတ်သဘောပေါက်ရတကယ်သဘောပေါက်သွားပြီဆိုရင်ပြဉ္ညာမပါတော့ဘူးရှုတော့ကယုတ်ဖောက်ပြန်တဲ့သဘောကိုရှုတာအော်နားတယ်နားတယ်နားတယ်နားတယ်နားတယ်ဟုတ်တယ်မလားနားတာလေးကိုရှုနေတာနော်ရှုတော့ကနာတာလေးကိုရှုနေတာတကယ်သဘောပေါက်သွားတဲ့အခါကျတော့နာတယ်ဆိုတာမဟုတ်တော့ဘူးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်သဘောနဲ့ပြက်သဘောဒါသူ့သဘာဝလေးပဲသဘာဝလေးတစ်ခုနာတာဒီနဲ့သဘာဝလေးတစ်ခုကျင်တာဒီနဲ့သဘာဝလေးတစ်ခုကြိုက်တာဒီနဲ့မနာဘူးဆိုတာလည်းသဘာဝလေးတစ်ခုပူတယ်ဆိုတာလည်းအေးတယ်ဆိုတာလည်းဒါလည်းသဘာဝလေးတစ်ခုပဲဒီလိုမဟုတ်လားအဲ့ဒီသဘာဝလေးကိုဓာကနာတာဓာကကျင်တာဓာကကြိုက်တာဓာကပူတာဓာကအေးတာလို့သဘာဝကပြောပြတာလားကိုယ်ကသတ်မှတ်တာလားကိုယ်ကသတ်မှတ်တာသူကတော့ငါသည်ပူတယ်ပူပါတယ်လို့လည်းသူ့ကိုယ်ကမပြောဘူးအေးပါတယ်လို့လည်းမပြောဘူးသူကနာတဲ့သဘောပါလို့လည်းပြောသလားကျင်တဲ့သဘောပါလို့လည်းပြောသလားကြိုက်တဲ့သဘောပါလို့လည်းပြောသလားကျင်တာပဲနာတာပဲကြိုက်တာပဲပူတာပဲအေးတာပဲလို့သတ်မှတ်တာကဘယ်လိုကသတ်မှတ်ကိုယ်ကသမတ်တာသမတ်လိုက်တာဒီပြဉ္ညာဒီလိုမလားနံပါတ်တစ်ခုပေးလိုက်တာကိုနံပါတ်တစ်ခုပေးလိုက်တာမို့လို့ပြဉ္ညာနော်ဒါကြောင့်မို့လို့သုတ္တဘာဝနဲ့သူရှင်းနေတာကိုကိုကနံပါတ်နဲ့သွားပြီးတော့ဒါကယုတ်ဒါကဝေဒနာဒါကကျင်တဲ့သဘောဒါကကြိုက်တဲ့သဘောဒါကပူတဲ့သဘောဒါကအေးတဲ့သဘောဒါကခံစားတဲ့သဘောဒါကသိတဲ့သဘောကိုကသွားသွားပြီးနံပါတ်ပေးလိုက်တာကိုအဲ့ဒီလိုနာမည်မှမပေးရင်လည်းပဲအဲ့ဒီသဘောလေးတွေတစ်ခုနဲ့တစ်ခုကိုကိုပြပြသိအောင်တတ်နိုင်မှာမလားအဲ့ဒီလိုမတတ်နိုင်တော့နာမည်လေးတွေပေးလိုက်ရတာပေါ့အဲ့ဒီလိုပေးလိုက်တာဒီကိစ္စလားပညာလားဟုတ်ပြီဒီတော့ကြည်တော့ကပညာနဲ့တွဲကြည့်တယ်ဒါပေမဲ့တကယ်မြင်ရမှာကနာတဲ့သဘောကိုမြင်ရမှာလားသဘာဝလေးတစ်ခုပါပဲလို့မြင်ရမှာဟုတ်ပြီနော်ကျင်တာတဲ့ကျင်တယ်လို့မြင်ရမှာလားဒါသဘာဝလေးတစ်ခုပါပဲလို့မြင်ရမှာကြိုက်တယ်လို့မြင်ရမှာလားသဘာဝလေးတစ်ခုပါပဲလို့မြင်ရမှာခံစားတယ်လို့မြင်ရမှာလားသဘာဝလေးတစ်ခုပါပဲလို့မြင်ရမှာလားသိတယ်လို့မြင်ရမှာလားသဘာဝလေးတစ်ခုပါပဲလို့မြင်ရမှာလားဟုတ်ပြီဒီတော့အားလုံးသည်သဘာဝတွေရှိပဲဟုတ်တယ်မလားဒီတော့ရုပ်ကိုရှုပ်ပေမဲ့လို့လည်းပဲရုပ်မြင်ရမှာလားသဘာဝမြင်ရမှာလားဝေဒနာရှုပ်ပေမဲ့ဝေဒနာမြင်ရမှာလားသဘာဝမြင်ရမှာလားစိတ်ကိုရှုပ်ပေမဲ့စိတ်မြင်ရမလားသဘာဝမြင်ရမလားအားလုံးသိဓာရီရသဘာဝတရားတွေကြည်ပါပဲလို့တဏ္ဍစားတဲ့မြင်သွားတဲ့အချိန်မှာဓမ္မဆိုတဲ့သဘာဝလေးကိုမြင်တဲ့အချိန်ပဲဟုတ်တယ်မလားဓမ္မဆိုတဲ့သဘာဝတရားကလေးကိုမြင်လိုက်ပြီဆိုရင်ဘုန်းကြီးတို့သွားနေတဲ့လမ်းကြောင်းဒီဖြေလမ်းကြောင်းပေါ်ရောက်သွားလဲဓမ္မနုပတ္တနာဆိုတဲ့လမ်းကြောင်းပေါ်မရောက်ဘူးလားရောက်ပါကောင်းပြီဒီတော့ရှုရမယ့်နိလလမ်းကြောင်းကဘယ်နှမျိုးလဲ၄မျိုးလေးမျိုးရှိတယ်။နံပါတ်1ရုပ်ဆိုတဲ့လမ်းကြောင်းကနေရှုတယ်။နံပါတ်2ဝေဒနာဆိုတဲ့လမ်းကြောင်းကနေရှုတယ်။နံပါတ်3စိတ်ဆိုတဲ့လမ်းကြောင်းကနေရှုတယ်။နံပါတ်4ဓမ္မဆိုတဲ့လမ်းကြောင်းကနေရှုတယ်။အဲ့ဒီလမ်းကြောင်း4မျိုးဖြစ်ပေမဲ့လို့လည်းပဲစရှုရမှာကလမ်းကြောင်း3မျိုး။ဘယ်နှမျိုးပါလဲ။နောက်ဆုံးရောက်သွားရမှာကလမ်းကြောင်း1မျိုး။ဒီလိုမလား။ကာယဆိုတဲ့ရုပ်ကိုရှုပေမဲ့နောက်ဆုံးဓမ္မစီရောက်အောင်သွားမှာပဲဟုတ်လားဝေဒနာဆိုတဲ့ခံစားမှုကိုရှုပေမဲ့လို့လည်းပဲနောက်ဆုံးမရောက်အောင်သွားမှာလဲဓမ္မစီသွားမှာပဲနော်စိတ်ဆိုတဲ့သိတဲ့သဘောကိုရှုပေမဲ့လို့လည်းပဲနောက်ဆုံးမရောက်အောင်သွားမှာလဲနောက်ဆုံးတော့ဓမ္မစီသွားရမှာပဲအတူတူပဲဒီလိုမဟုတ်လားအဲဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကလမ်းကြောင်း၄မျိုးရှိပေမဲ့လို့လည်းပဲဓမ္မကစရှုမှလားရှင်းပရမသုံးမျိုးလမ်းကြောင်းသုံးမျိုးကစရှုမှလမ်းကြောင်းသုံးမျိုးကစရှုမှဖြစ်မယ်เนาะအစကတည်းကပညာမပါဘဲနဲ့သွားရှုရင် ရှုကာသယောဂီပုဂ္ဂိုလ်များတဲ့ဘယ်နည်းနဲ့မှမရှုနိုင်ဘူးဟုတ်တယ်မလားကိုလိုချင်တာကလက်စုပ်ကိုလိုချင်တာကလက်ကောက်ကိုလိုချင်တာကလက်စုပ်မှာပန်းကပန်းလက်ကလေးတွေနဲ့ကနှုတ်ကလေးတွေနဲ့လိုချင်တဲ့ရွှေစစ်သွားလို့တော့မရဘူးဒါကြောင့်မလို့သူ့လိုချင်တာရဖို့ရန်အတွက်ရောပြရတယ်အဲ့လိုပဲဘုန်းတော်ပရိသတ်တွေကလည်းပဲရှုတဲ့အခါမှာနော်ဒါလေးကယုံပဲဒါလေးကဝရဏပဲဒါလေးကစိတ်ပဲဒီလိုသူ့အနေနဲ့သူပညာလေးနဲ့တွဲရှုလိုက်တဲ့အခါကျတော့ရှုရတာလွယ်သွားတယ်။အဲဒီလိုပညာမပါဘဲနဲ့ဓမ္မလမ်းကြောင်းပေါ်တန့်တင်ပေးလိုက်မယ်ဆိုဘုန်းကြီးတို့ပြိတ္တတွေဒီနေ့မှမရှုနိုင်ဘူး။နော်။အားလုံးကရောနေတယ်။အဲဒီလိုရောနေတဲ့အတွက်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာစီကိုမတင်မလားတင်သွား။ပုဂ္ဂိုလ်တ attva ဆိုတဲ့ပညာစီကိုတင်သွားမယ်ဆိုရင်ပို့ဆိုးသွားမှာပေါ့။ပုဂ္ဂိုလ်တ attva ဆိုတာဒီတကယ်ရှိတဲ့တရားလားမရှိတဲ့တရားလား။မရှိတဲ့တရားစီကိုရောက်သွားမယ်ဆိုရင်မမြင်သိတာကိုမြင်တဲ့သဘောမရောက်ဘူးလားရောက်လားကောင်းပြီဒါဖြစ်လို့ရှိရင်ခွန်ကြီးတို့အစကနေပြန်ကောင်းလိုက်မယ်ယံပတ္တိနတ္တဒိဋ္ဌံယံဒိဋ္ဌံတံနပတ္တိတကယ်ရှုရမယ့်ရှုကံတရားသည်အမှန်တရားအမှန်တရားဆိုတာကယုံနဲ့နံဒီလိုမဟုတ်လားယုံနာကိုကျက်ပွားလိုက်တော့ခန္ဓာမနှပါလေ၅ပါးအဲ့ဒီခန္ဓာ၅ပါးကိုနိလန်နဲ့သုံးသပ်ကြည့်လိုက်တဲ့အခါကျတော့ရုပ်ဆိုတဲ့နိလန်သွားတွေ့တယ်ရုပ်ကိုရှုဟုတ်တယ်မလားနောက်တစ်ခါဝရဏဆိုတဲ့နိလန်ကနေဝရဏကိုရှုနောက်တစ်ခါစိတ်ဆိုတဲ့နိလန်ကနေစိတ်ကိုရှုသိလားမလားနောက်တစ်ခါကျတော့ဝရဏပဲစိတ်ပဲရုပ်ပဲလို့ဘာမှသတ်မှတ်ချက်မရှိတော့တဲ့အချိန်မှာခန္ဓာ၅ပါးလုံးကိုတဏှာနဲ့စားတယ်ပဲမြင်တဲ့ဓမ္မဆိုတဲ့နိလန်ကိုရှုနော်အရာတရားကိုရှုရမှာလားခန္ဓာကိုရှုရမှာလားခန္ဓာတွေရှုကံရှုရမဲ့နိလန်းနဲ့ခန္ဓာနဲ့တွဲကြည့်လိုက်တဲ့အခါကျတော့ရုပ်ရဲ့ဝရဏရဲ့စိတ်ရဲ့ဓမ္မဘယ်နှမျိုးတွေ့ဘာနဲ့ရှုမလဲမေးတော့အရှုဉဏ်မဲ့ခင်ဘယ်နှပါလဲသမာဓိမဲ့ခင်ပညာမဲ့ခင်အာလုံးပေါင်းလိုက်တော့ငါးပါးနဲ့ရှုတယ်မလားအဲ့တော့ရှုတဲ့အခါကျတော့ကဲမိမိတဏ္ဍာမှာဝင်လေထွက်လေတယ်အာယုံပြုတ်ပြီးတော့စိတ်ကလေးကိုတည်ငြိမ်အောင်ကြိုးစားနော်စိတ်ကလေးကိုတည်ငြိမ်အောင်ကြိုးစားဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဘာလုပ်နေတာလဲမေးရင်တမာရီဖြစ်အောင်ကြိုးစားနေဘာလုပ်နေတာတော့တမာရီဖြစ်အောင်ကြိုးစားနေနော်အရိဒသမารိဖြစ်အောင်ကြိုးစားလို့သမာရိလေးရလာပြီဆိုတာကသမာရိရတယ်ဆိုတာဘာပြောတာလဲစိတ်စိတ်တည်ငြိမ်တယ်ဆိုတာကဘာပြောတာအာယုံတစ်ခုတည်းအပေါ်မှာစိတ်ကလေးကစူးစူးဆိုင်ဆိုင်တည်နေတာဟုတ်တယ်မဟုတ်လားဘာလဲစူးစူးဆိုင်ဆိုင်တည်နေတာဟုတ်ပြီအာယုံတခုတည်းအပေါ်မှာစူးစူးဆိုက်ဆိုက်တည်နေတော့တမာရီတော့ဖြစ်ပါရဲ့အဲ့ဒီအာယုံကကိုကြည့်ရမယ့်အာယုံမဟုတ်ဘဲနဲ့အဲ့ဒီအာယုံမှားတဲ့အာယုံကြည့်မိကြည့်နေမိရင်ကောဘယ်နဲ့လဲတမာရီတော့တမာရီပဲဒါပေမဲ့တမာရီဖြစ်ပါပြီးတော့တမာရီဖြစ်အောင်ဘုန်းကြီးတို့ပရိသတ်တွေဘာလုပ်ပေးမလဲတတိလေးနဲ့ခင်ပေးဘာလုပ်ပေးမလဲဒါအရှင်ညာအနေထားလည်းမှရှိတယ်နော်ဘာလို့ပြင်မလဲတတိလေးကိန်းပြီဒီလိုမလားအရှုညာဆိုတဲ့လုပ်ငန်းစဉ်ထဲမှာလောကမှာကအာယုံတစ်ခုတည်းအပေါ်မှာပဲစိတ်ကလေးတည်နေအောင်ကြိုးစားရမှာဟုတ်တယ်မလားသို့တော့အဲ့ဒီအာယုံကကိုကြည့်ရမယ့်အာယုံမဟုတ်ပဲနဲ့ခုနတော့ကမမြင်သင့်တဲ့အာယုံမြင်နေမယ်ဆိုရင်ဒီသမားလေးဒီသမ္မာသမားလေးဖြစ်ပါမလားမြင်နေမြင်တဲ့အာယုံမမြင်ရင်လည်းသမ္မာသမားလေးဖြစ်ပါဒီတော့သမ္မာသမာဓိဖြစ်အောင်ဘာလုပ်ပြရမလဲတတိလေးနဲ့ကပ်ဘာလုပ်ပြရမလဲတတိပဒလည်းမလို့စင်နဲ့တတိပဒလည်းမလို့စင်နဲ့အချိန်တိုင်းမှာတတိလေးနဲ့ကင်းပြီးတတိနဲ့ကင်းပြီးတော့တတိကဘာလုပ်ပြရမလဲသုတ္တအောင်ကဘာတော့သိပြရမလဲဘလို့သိပြရမလဲဘာတွေကိုသိပြရမလဲအမှန်ကိုသိပြရမယ်ဆိုတော့အဲ့ဒီအမှန်ကိုအမှန်တရားကဘေဟာကအမှန်တရားပါပဲဘေဟာကအမှန်တရားပါပဲလို့သိမှထားရင်တတိကိန်းကြပါမကိန်းတတ်ပြန်ဘူးเนาะ ဒီတော့တခါဘာလုပ်ရမလဲအမှန်တရားမှန်တရားသိအောင်ဘုန်းကြီးတို့ပရိသတ်တွေကတရားနာပေးရဘာလုပ်ရမလဲအဲ့လိုတရားနာပေးတဲ့အခါကျတော့ဖောက်ပြန်တဲ့သဘောသည်ယုံဟောဒီလိုသိသွားပြီဟုတ်တယ်မလားဘာလဲဖောက်ပြန်တဲ့သဘောသည်ယုံဟုတ်တယ်မလားနားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဘာတွေဖောက်ပြန်နေတာတော့ယုံတွေဖောက်ပြန်တယ်ခြေသလုံးကဖောက်ပြန်တာလားယုံတွေဖောက်ပြန်တယ်ဒုပေါင်းကခြေလက်ကဖောက်ပြန်တာလားယုံတွေဖောက်ပြန်နေတာလားဟုတ်ပြီဒီတော့ယုံစရာဒုပေါင်းကခြေလက်လားဟုတ်ပြီပုံမှန်တရားကြီးလားအဆိုင်ခဲကြီးလားမဟုတ်ပါဘာလဲလဲဖောက်ပြန်တတ်တဲ့သဘောတရားကလေးနားရဲကျင်တဲ့ကြိုက်တဲ့ခဲတဲ့ပူတဲ့ဟိတဲ့လှုပ်တဲ့ရွာတဲ့ထုံတဲ့ဒါဒီသဘောလေးအဲ့ဒီသဘောလေးတွေဖောက်ပြန်တဲ့သဘောအဲ့ဒါဒီယုတ်အဲ့ဒီလိုယုတ်ဆိုတာဒီတရားပတိယုတ်ပါပဲလို့ကြိုတင်ပြီးတော့တရားနာတုံးကသဘောပေါက်ထားရမယ်ဟုတ်တယ်မလားအဲ့ဒီတော့သဘောပေါက်ထားတဲ့အခါကျတော့အမှန်တရားသာဒါလေးပါပဲလို့ကျွနေပြီးတော့မသိဘူးလားသိသိသွားပြီနော်ကျွနေပြီးတော့သိသွားပြီဝေဒနာသာဘာသဘောရှိတော့ခံစားရသည်ဝေဒနာအခုနားတယ်တရားနာတယ်အဲတရားထိုင်တယ်တရားထိုင်တဲ့အခါတော့နားတယ်ကျင်တယ်ကြက်တယ်ခဲတယ်ဖြစ်နေတယ်ပေါ့နော်အဲ့ဒီတော့ဖြစ်နေတဲ့အခါကျတော့နားနေတာလေးကရုပ်တွေဖောက်ပြန်နေတာဟုတ်တယ်မဟုတ်လားဘယ်နေရာကဖောက်ပြန်တော့နားတဲ့နေရာမှာဖောက်ပြန်နေတာဒုက္ခကနာရင်ဒုက္ခမှာဖောက်ပြန်နေတယ်ခြေစလုံးကနာရင်ခြေစလုံးမှာဖောက်ပြန်နေတယ်ပေါင်ကနာရင်ပေါင်မှာဖောက်ပြန်နေတယ်ရုပ်တွေဖောက်ပြန်နေတာဘာကြောင့်ဖောက်ပြန်တော့ဆိုရင်ဖောက်ပြန်တဲ့သဘောရှိလို့လည်းပဲဖောက်ပြန်တယ်အကြောင်းတွေကပေါင်းစုံလို့လည်းပဲဖောက်ပြန်တယ်ဟုတ်တယ်မလားဖောက်ပြန်တဲ့သဘောရှိလို့လည်းဖောက်ပြန်တယ်ဖောက်ပြန်အောင်ပြုတ်လုပေးတတ်တဲ့အကြောင်းတွေရှိလို့လည်းဖောက်ပြန်တာပေါ့နော်အဲ့ဒါတော့ဖောက်ပြန်တဲ့အခါတော့နားတဲ့သဘောလေးတွေမဖြစ်ဘူးလားကျင့်တဲ့သဘောလေးတွေမဖြစ်ဘူးလားဖြစ်တယ်ဖြစ်တာကသူ့နေရာမှာသူဖြစ်နေတာသို့တော့ဘုန်းကြီးတို့ပရိသတ်တွေကစိတ်ထဲကနေပြီးတော့ဟာနာလိုက်တာဟုတ်တယ်မလားမတွေးဘူးလားတွေးနေဖောက်ပြန်တာကခြေစလုံးကဖောက်ပြန်တာတွေးနေတာကမတော်ကတွေးနေတာတွေးရလားဒီလိုဆိုရင်စိတ်ထဲကနေနားရဲနားရဲနားရဲလို့သတ်မှတ်နေတာဒီရောက်လာစိတ်ထဲကနေနားရဲနားရဲလို့သတ်မှတ်နေတဲ့သတ်မှတ်တဲ့သဘောသည်သတ်မှတ်တတ်တဲ့တရားသည်ရောက်လာဝေဒနာဝေဒနာဒီလိုမလားဝေဒနာတစ်မျိုးတည်းလားဆိုတော့ဒီလိုတော့မဟုတ်ဘူးစိတ်လည်းပါမယ်ပေါ့အခြားအခြားသောတင်ညာတို့ဘာတို့ဒါတွေလည်းပါတာပေါ့နော်သို့တော့ထင်ရှားတာကဘယ်လိုကထင်ရှားတော့ဝေဒနာကထင်ရှားတာဟုတ်တယ်မလားဒီတော့ဖောက်ပြန်တာလေးကယုတ်အဲ့ဒါလေးကိုနာပါတယ်လို့သိနေတာလေးကနံနာပါတယ်လို့ခံစားနေတာလေးကလည်းနံနံမဲဒီလိုမလားဝေဒနာဆိုတဲ့နာစိတ်ဆိုတဲ့နာအတူတူပဲနော်ဒါတော့ဖောက်ပြန်တဲ့သဘောလေးကယုတ်နာပါတယ်လို့သိနေတာလေးကနာအဲ့တော့ဘုန်းတော်ပရိသတ်တွေကအဲဒီလိုကြိုတင်ပြီးတော့သိထားလိုက်တဲ့အခါကျတော့တကယ်တော့ဝိပဿနာရှုတဲ့အခါမှာနာတဲ့သဘောလေးပေါ်လာပြီဆိုရင်ဩဟောဒီနာတဲ့သဘောလေးဒီနော်ဒါကဒုက္ခလည်းမဟုတ်ဘူးပေါင်လည်းမဟုတ်ဘူးခါလည်းမဟုတ်ဘူးခြေစလုံးလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဟောတာဒီယုတ်တွေဖြစ်နေတာဒါနာနေဖြစ်နေတာအဲ့ဒီလိုယုတ်တွေဖြစ်နေတာပါပဲနာနေဖြစ်နေတာပါပဲလို့ဘုန်းကြီးတို့ပရိသတ်တွေကတည်တည်ပြရဟုတ်တယ်မလားဘလောက်ပဲငါနာတယ်လို့ထင်နေစေကမူဘလောက်ပဲဒုပေါင်းကခြေလက်ကနာတယ်လို့ထင်နေစေကမူစိတ်တွေကဘလို့တည်ပြရမှာလဲငါမဟုတ်ဘူးဒါကယုတ်တွေဖောက်ပြန်နေတာနာကတည်ပြနေတာဒီလိုကိုသိပေးရမယ်။အဲဒီလိုသိသိသိသိပေးတာဒီတတိ။ဟုတ်တယ်မလား။တတိသာမကိမ့်ဘူးဆိုရင်အတိကဘယ်လိုဖြစ်သွားမလဲ။ဒုပေါင်းကခြေလက်ကနာတယ်။ဒီလိုဖြစ်သွားမှာပေါ့။ဒုပေါင်းကခြေလက်ကနာတယ်ဆိုရင်ယံပတ္တိနတ္တတိတယံတိတနပတ္တိအမှားမြင်ဖြစ်သွားလိမ့်မယ်။အမှားမြင်ဖြစ်သွားမယ်ဆိုရင်အပတ္တံဘိဇတိမူလော။နော်။တဏ္ဍတရားကအာဒီနာရငါမခံနိုင်ဘူးငါရွှေ့ကျင်လိုက်တာဒါပါလေတဏဝင်သွားတာပေါ့ဟုတ်တယ်မလားအဲ့ဒီတဏဝင်သွားလိုက်တာနဲ့တပြိုင်တည်းဘိဇမာနနာမုစတိဝိပဿနာလမ်းကြောင်းမဘယ်တော့မှမရောက်တော့နော်အဲ့ဒါကြောင့်မလို့တဏဆိုတဲ့တရားရဲ့အလွှားမှုမခံရအောင်ဘုန်းကြီးတို့ပရိသတ်တွေကတတိလေးအများအားဖြင့်ပေးပါအတိလေးအများအားကထားပေးပါနော်ဘလောက်ပဲငါနာတယ်လို့ထင်နေစေကမူဒါငါမဟုတ်ဘူးဘလူတော့ နာတာတဲ့သဘောယုတ်သဘောဟုတ်တယ်မလားနာတာကယုတ်ဖောက်ပြန်နေတာကယုတ်နာရလို့သိတာကနံကျင်တာကယုတ်ကျင်တယ်လို့သိတာကနံကြိုက်တာကယုတ်ကြိုက်တယ်လို့သိတာကနံအဲ့ဒီလိုကိုတိတိတိတိပေးပါသိပေးနေတာဒီတတိအဲ့ဒီတတိနဲ့အများနဲ့လိုက်ပြီးပေးဟုတ်တယ်မလားအဲ့ဒီလိုလိုက်ပြီးပြလိုက်တဲ့အခါကျတော့နာရဲကျင်တဲ့ကြိုက်တဲ့ခက်တဲ့သဘောအပေါ်မှာပဲတမာရီလေးရောက်သွားပြီပုဂ္ဂိုလ်တ ত্ত্ব ဝါစီကိုမရောက်တော့နော်ပုဂ္ဂိုလ်တ ত্ত্ব ဝါစီကိုစိတ်မရောက်တော့ဘူးဒုဗ္ဗံကခြေလက်စီကိုစိတ်မရောက်တော့ဘူးဘယ်အပေါ်မှာပဲရောက်နေတော့နားတဲ့သဘောသိတဲ့သဘောခံစားတဲ့သဘောအဲ့ဒီသဘောအပေါ်မှာပဲစိတ်ကလေးမရောက်ဘူးလားရောက်အဲ့ဒီတော့တန်တမ်းမမရောက်သွားပြီဆိုတာတမာရီဖြစ်သွားပြီဟုတ်တယ်မလားအဲ့ဒီတော့တမာရီဖြစ်သွားပြီဆိုရင်ဉာဏ်ကအမှန်မြင်လိုက်ပြီအော်ဒါလေးကရုပ်ပဲဒါလေးကနာမည်ဟုတ်တယ်မဟုတ်လားအဲ့ဒီတော့မြင်လိုက်တာနဲ့တပြိုင်နက်သမာဓိမဂ္ဂင်၃ပါးရဲ့ပညာမဂ္ဂင်၂ပါးရဲ့မဂ္ဂင်၅ပါးမဆုံးမလားဆုံးတာအဲ့ဒီမဂ္ဂင်၅ပါးနဲ့ယုတ်ကိုရှုရင်ကာယ ानु ပတ္တနာဝရဏကိုရှုရင်ဝရဏ ानु ပတ္တနာစိတ်ကိုရှုရင်စိတ် ानु ပတ္တနာအဲ့ဒီနည်းနဲ့ရှုရင်ရှုရင်ရှုရင်လည်းပဲတစ်ဖြည်းဖြည်းနဲ့သူ့ရဲ့သဘာဝနဲ့ကိုယ်စောတော်ကသိထားတဲ့အသိနဲ့နော်သောတာရံကသီတာရကပုဂ္ဂိုလ်တ ত্ত্ব ငါအခုကြတော့သူရဲ့တဘာဝကယုတ်နံဖြစ်ပြက်ဒုက္ခသစ္စာဒီလိုမလားသူရဲ့တဘာဝကိုသိလေကိုသိထားတဲ့စောစောကအသိတွေသင်သွားလိမ့်မယ်အမှန်မြင်သွားပြီအမှန်များများမြင်လေအမှားမြင်နေသင်သွားပြီအဲ့ဒီလိုသင်သွားတဲ့အခါမှာဒီဘောမှာစွဲနေတဲ့ဒိဋ္ဌိစွဲစွဲနေတဲ့တဏှာစွဲတွေမကင်းမလားကင်းသွားကင်းသွားပြီအဲ့ဒီလိုကင်းသွားပြီဆိုရင်ညာဆိုတဲ့အခြေအနေလေးဟာအာကောင်းသွားပြီအတိလေးအာကောင်းသွားပြီအတိလေးမှန်သွားပြီအတိမှန်တာဒီတခြားလိုက်ညံလာအဲ့ဒီအတိမှန်မှုလေးနဲ့ဆက်ပြီးတော့ရှုလိုက်တဲ့အခါကျတော့ရှုရင်းရှုရင်းနဲ့ရုပ်ကိုရှုပေမဲ့လည်းရုပ်တော့မထင်တော့ဘူးဖြစ်ပြက်ဝရဏခံစားတာကိုရှုပေမဲ့လည်းစိတ်ထဲမှာခံစားနေတယ်ခံစားနေတယ်နားနေတယ်နားနေတယ်ကျင်နေတယ်ကျင်နေတယ်ဒီလိုမသိတော့ဘူးဟောတာလေးကလည်းဖြစ်ပြက်နားတာကလည်းဖြစ်ပြက်ကျင်တာကလည်းဖြစ်ပြက်ခိုက်တာကလည်းဖြစ်ပြက်မနာဘူးဆိုတာလည်းဖြစ်ပြက်ဒီလိုမလားနာတယ်လို့စိတ်ထဲကသတ်မှတ်ထားရင်နာတာကိုမလို့ခြင်းမူမနာတာလို့ခြင်းတယ်ဒီလိုဖြစ်နေမှာပေါ့ဒီတော့နာတယ်နာတယ်နာတယ်ဆိုတာကိုသွားမရှုနဲ့ဟုတ်တယ်မလားရှုကသာမှရှုခြင်းရှုနောက်ပိုင်းမှမမြင်စေနဲ့နာတယ်နာတယ်နာတယ်ဆိုတာကြီးကိုစိတ်ကဆွဲနေမှဆိုရင်နာတာမလို့ခြင်းမူမနာတာလို့ခြင်းတယ်ဆိုတဲ့တဏ္ဍာဘောမရောက်ဘူးလားရောက်တယ်အဲ့ဒါကြောင့်မလို့နာရာကိုနာရာသည်လည်းပဲသဘောပဲမနာရာလည်းသဘောပဲသဘောသည်ဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်ပြက်ဒုက္ခသစ္စာအဲ့ဒီတိုင်းရှုပါများလာတဲ့အခါကျတော့အော်နာရာကလည်းသဘောလေးပဲငါလည်းမဆိုင်ဘူးမနာရာကလည်းသဘောလေးပဲငါလည်းမဆိုင်ဘူးဒီတော့ဒီအပေါ်မှာကိုယ့်ရဲ့ခံစားချက်ပါပါသေးတယ်ဘာမှမပါတော့ဘူးအာလုံးသည်ဖြစ်ပြက်သူကြည့်လိုက်လည်းဖြစ်ပြက်သူကြည့်လိုက်လည်းဖြစ်ပြက်ယောက်ျားလည်းဖြစ်ဖြစ်ဝရဏကြီးလည်းဖြစ်ဖြစ်စိတ်ကြီးလည်းဖြစ်ဖြစ်အလုံးသည်ဓမ္မဆိုတဲ့သဘောတရားသဘာဝတရားတရားနေစားတဲ့စိတ်ထဲမှာဉာဏ်ရဲ့အမြင်ထဲမှာမဖြစ်ဘူးလားဖြစ်သွားတယ်အဲ့ဒါတော့ဖြစ်သွားပြီဆိုတဲ့အခါတော့ဓမ္မဆိုတဲ့လမ်းကြောင်းပေါ်ရောက်သွားပြီဓမ္မနုပသနာဖြစ်သွားပြီအဲ့ဒီအချိန်ရောက်သွားပြီဆိုရင်အမှန်မြင်မှုလေးဖြစ်သွားပြီဟုတ်တယ်မဟုတ်လားအမှန်မြင်သွားပြီဆိုဝိပဿနာလမ်းကြောင်းပေါ်မရောက်ဘူးလားရောက်သွားဝိပဿနာလမ်းကြောင်းမှာရောက်သွားပြီဆိုရင်ဘုန်းကြီးတို့ပရိသတ်တွေလိုချင်တဲ့နိဗ္ဗာန်ချမ်းသာမရနိုင်ဘူးလားရနိုင်တယ်။အဲဒါကြောင့်ဒီကောင်းချုပ်ပြောမယ်ဆိုလို့ရှိရင်ကိုလိုချင်တဲ့နိဗ္ဗာန်ရဖို့ဆိုရင်အမှန်မြင်အောင်ကြည့်ဖို့လိုတယ်။အမှန်မြင်အောင်ကြည့်ဖို့ဆိုလို့ရှိရင်လည်းပဲဘယ်တရားကအမှန်တရားဘယ်တရားကအမှားတရားဆိုတာကိုကြိုတင်ပြီးတော့သိထားဖို့လိုတယ်။အဲဒီလိုသိဖို့ရန်အတွက်ဘာလုပ်မလဲ။များများတရားနာပေးပါ။ဟုတ်တယ်မို့လား။အဲဒီလိုတရားနာပြီးတော့လက်တွေ့လုပ်ငန်းခွဲမှစူးစမ်းပေးပါ။ကျွသာပြတဲ့အခါကျတော့နှုတ်နဲ့လက်ထက်ကရကယုတ်ပေးပါနော်စိတ်နဲ့လက်ထက်ကရကတွေးပေးပါသုံးသပ်ပေးပါဆင်ခြင်ပေးပါပြီးတော့ဉာဏ်နဲ့ဆုံးဖြတ်နိုင်အောင်လည်းပဲကျွသာပြီးတော့ရှုပေးပါမှတ်ပေးပါအဲ့ဒီလိုဆိုရင်အမှန်တရားမမြင်နိုင်ဘူးလားမြင်နိုင်ပါအဲ့ဒါဆိုမဂ္ဂင်လမ်းကြောင့်မရောက်ဘူးလားရောက်အဲ့ဒါဆိုနိဗ္ဗာန်ချမ်းသာမရနိုင်ဘူးလားရနိုင်အဲ့ဒါကြောင့်နိဗ္ဗာန်ချမ်းသာရကြပါတယ်ဆိုရင်အမှန်မြင်အောင်လုပ်ပါသဘောပေါက်တယ်နော်ကဲကောင်းပြီ။ဒါရစီတော့ဒါတွေပေါ်တော့ကြအောင်ဆို ေကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတ်တဖွဲ့တင်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။